in Burmese.
တရားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါစေတောတာရှင်များခင်ဗျာ VOA American တိုင်းရဲ့2023ခုနှစ်ဩဂလ19ရက်စနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတိုမီတာ24.50အပြင်ရုပ်သံဖြစ်နေပါ VOA ရဲ့ Facebook YouTube နဲ့ Website စာမျက်နှာတွေကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ကငြိမ်းချမ်းရေးပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်ပြောတတ်ပါဒီမနက်ခင်းသတင်းတွေကိုကိုငင်းချမ်းရဲ့နဲ့ပဲသူပြောပြပေးမှာပါ American Japan နဲ့ South Korea ခေါင်းဆောင်3ဦးဟာ American နိုင်ငံက Camp David စခန်းမှာတွေ့ဆုံဆွေးနွေးကြပြီးတဲ့နောက်မှာလုံခြုံရေးစီးပွားရေးတွေပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်မယ်လို့ပြောကြားလိုက်ပါတယ် Ukraine အတွက် F-16 ဂျက်တိုက်ရင်တွေပေးဖို့အတွက်မဟာမိတ်တွေကို American ကခွင့်ပြုပေးလိုက်ပါပြီတမ္မကြီးဟောင်းဦးကျော်စွာမင်းကိုလန်ဒန်ရဲကစစ်ဆေးမေးမြန်းခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုငင်းချမ်းရေ
ဟုတ်ကဲ့ပါခင်ဗျာဒီလိုထိတ်တန့်ရောက်သတင်းတွေအပြီးမှာနားဆင်ရမှာတခုကတော့
ခုလက်ရှိချိန်မှာအိန္ဒိယဖော်မြင်မှာနေနဲ့ဒီအိန္ဒိယဆိုရာကိုအင်းချင်းနိုင်ငံကောင်းပြီးပြတာတာနဲ့ဒီမြန်မာတိမ်ကိုဒီမိုကရေစီလှုပ်ရှားမှုကိုကိုယ်ကြီးပန်းပို့ဖို့တွန်းအားတွေ
အိန္ဒိယဖော်မြင်မှာအဖွဲ့ကနိုင်ငံရေးလှိလသုံးသက်သူစလိုင်းဒိုခါပါအိန္ဒိယဘင်္ဂလားဒေ့ရှ်ဘန်ကမြန်မာဘန်တွေပေါ်ငွေစင်းပိတ်လိုက်တာပေါ်နောက်ဆက်တွဲသုံးသက်ချက်မှာအပြည့်အစုံကိုဆက်လက်နားထောင်ရပါမယ်ဒါအပြင်ဆက်လက်နားဆင်ရမယ့်ထဲမှာတော့စကိုင်းတိုင်းကစီးရဲအခြေအနေအပြင်တရားရည်ဇက်တိုက်အစွဲခံနေရတဲ့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲအလားလားအမေရိကန်နိုင်ငံရေးသတင်းဆောင်မနဲ့အတူနောက်ပိုင်းမှာပတ်စင်ကဏ္ဍတွေထဲမှာတော့သုတဆုံလေအမေရိကန်တခွင်အမျိုးသမီးနဲ့တိတ်ပံကဏ္ဍတွေကိုထုတ်လွှင့်မှုပြဆင်ထားပါတယ်ခုတော့စနေမနေ့ခင်းထိတ်တန့်ရောက်တဲ့တွေကိုကျွန်တော်နဲ့အတူဒေါက်ခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့တောင်ကိုရီးယားသမ္မတယွန်ဆွတ်ယိုးရိုဟာအမေရိကန်နိုင်ငံမေရီလန်းပြည်နယ်ကကင့်ဒေးဗစ်သမ္မတအပန်းဖြေစခန်းမှာပထမဆုံးချိန်ဖြစ်တဲ့တမိုင်းဝင်တွေ့ဆုံခဲ့ကြတာဖြစ်ပြီးလုံခြုံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်နိုင်ရတယ်လို့သမ္မတဘိုင်ဒန်ကဆင်နပွဲအပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
် What makes today the difference is it actually launching a seriesOf initiatives are actually
ဒီကနေ့ထူးခြားတာကကျွန်တော်တို့ရဲ့တနိုင်ငံနဲ့တနိုင်ငံခြားတင်ဝင်အပြောင်းလဲတွေကိုဖြစ်စေမဲ့လှုပ်ဆောင်ချက်အများပြားလုပ်နိုင်ခဲ့တာပါလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေစီးပွားရေးနှီးပညာတိုးတက်ဖွံ့ဖြိုးမှုဆန်ရည်မှာပူးပေါင်းဆောင်ရွက်မယ်အပြင်အကြံဉာဏ်ယူဖို့လှုပ်ဆောင်ဖို့ပါပါဝင်ပါတယ်ဒီလှုပ်ဆောင်မှုတွေကလည်းရှေ့မှာသုံးနိုင်ငံဆက်ဆံရေးပိုးပြီးခိုင်မာလာဖို့ရှိတယ်လို့ပြောသွားတာပါသုံးနိုင်ငံခြားအရေးပေါ်ဆက်သွယ်လမ်းကြောင်းထားရှိပြီးတော့အငြင်းချင်းချောက်မှုဆန်ရတုံ့ပြန်ဆောင်ရွက်ရေးတွေကိုဆွေးနွေးမှာဖြစ်ကြောင်းလည်းပြောပါတယ်ကောင်းဆောင်သုံးရဲ့ဆင်းရဲဘက်ကနေရလာတဲ့သဘောတူညီချက်ထဲမှာသူတို့ရဲ့ Camp David အခြေခံသဘောတရားတွေပါပါဝင်ကြောင်းလည်းပြောပါတယ်။ကောင်းဆောင်သုံးရဲ့ပူးတွဲကြေညာချက်ထဲမှာတော့ American Japan နဲ့ South Korea သုံးနိုင်ငံလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုရဲ့ရည်ရွယ်ချက်ဟာဒေတာတလွှာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးတိုးတက်လာစေဖို့ဖြစ်ကြောင်းလည်းဖော်ပြပါတယ်။ဒါအပြင် Pacific ဒေတာရင်းချိန်ချောက်မှုဒါမှမဟုတ်လုံခြုံရေးဆိုင်ရာပြဿနာတစ်ခုခုဖြစ်လာခြင်းရဲ့သုံးနိုင်ငံခြားတိုင်ပင်ဆွေးနွေးမဲ့ဝတ်တရားရှိကြောင်းလည်းသဘောတူညီချက်အသစ်ချမှတ်ခဲ့ကြတာဖြစ်ပါတယ်။အခုလိုတိုင်ပင်ဆွေးနွေးမှုနဲ့အတူအချက်လက်တွေမျှဝေမှုပါလှုပ်ဆောင်မှုလည်းလှုပ်ဆောင်ကြမှာလည်းဖြစ်ပါတယ်
။ Camp David မှာ American, South Korea နဲ့ Japan ခေါင်းဆောင်တွေထိပ်သီးအစည်းအဝေးပြီးသုံးနိုင်ငံဆက်ဖက်ဆက်ဆံရေးခိုင်မာဖို့ကြိုးပမ်းနေချိန်မှာပဲတရုတ်နိုင်ငံကလည်းအာရှ Pacific ဒေသငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက် August 16ရက်မှာတိုက်တွန်းလိုက်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝမ်ဝမ်ပင်ကအာရှပစိဖိတ်ဒေသအတွင်းမှာတီးတန့်အဝင်းအဝိုင်းလေးတွေပေါင်းစည်းဖို့ကြိုးပမ်းချက်တွေကိုရှုံချခဲ့ပြီးဒီဒေသမှာပထဝီနိုင်ငံရေးပြိုင်ဆိုင်မှုနယ်ပယ်တစ်ခုဖြစ်လာတာကမသင့်တော်ဘူးလို့ပြောပါတယ်ရှုပ်ထွေးပွေလီလာတဲ့နိုင်ငံတကာလုံခြုံရေးအခြေအနေမှာနိုင်ငံအားလုံးအနေနဲ့ဒေသတစ်ခုလုံးရဲ့လုံခြုံရေးကိုရှေ့ရှုတဲ့ဘုံယူဆကိုလက်ကင်ထားသင့်ပြီးစစ်မှန်တဲ့နိုင်ငံစုံဝါဒကိုလိုက်နာကလုံခြုံရေးစိန်ခေါ်မှုအမျိုးမျိုးကိုတုံ့ပြန်နိုင်မှုအတူတကွလှုပ်ဆောင်သင့်ပါတယ်နိုင်ငံတကာနိုင်ငံရဲ့လုံခြုံရေးကိုကြည့်ပြီးအခြားနိုင်ငံတွေရဲ့လုံခြုံရေးနဲ့အကျိုးစီးပွားဒါမှမဟုတ်ဒေတာရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုထိခိုက်စေတာမျိုးမဖြစ်သင့်ဘူးလို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကပြောပါတယ်။အာရှပစိဖိတ်ဒေတာဟာငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဘူချက်မှခံတပ်တစ်ခုဖြစ်နေပြီးနိုင်ငံအချင်းချင်းပူးပေါင်းဆောင်ရွက်မှုတွေတိုးတက်စေမယ့်အလားတူရှိတဲ့ဒေတာတစ်ခုဖြစ်ပါတယ်။ပထဝီနိုင်ငံရေးရအပြိုင်ဆိုင်လုပ်ရမယ့်ဒေတာမဖြစ်သင့်ဘူးလို့လည်းဆိုပါတယ်။အမေရိကန်နေနဲ့တောင်ကိုရီးယားဂျပန်နေနဲ့ဆက်ဆံရေးခိုင်မာဖို့စူးစမ်းနေတာတွေကဒေတာတွင်းတင်းမာမှုနဲ့ထိတ်တန့်ရင်ဆန်မှုတွေတိုးမြင့်လာနိုင်ကြောင်းလည်းတရုတ်ကသတိပေးထားပါတယ်ခင်ဗျာ
ယူကရိန်းကို F-16 ဂျက်တိုက်လေးတွေပေးဖို့အတွက်မဟာမိတ်နိုင်ငံတွေဖြစ်တဲ့ဒိန်းမတ်နဲ့ Netherlands နိုင်ငံတွေကိုအမေရိကန်ကခွင့်ပြုပေးလိုက်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကိုတွန်းလှန်နိုင်ဖို့အတွက်ယူကရိန်းကအချင်းအတော်ကြားကလေးကတောင်းဆိုနေတဲ့ဒီဂျက်တိုက်လေးတွေကိုယူကရိန်းဘက်ကရမရတော့အခုထိမသိရသေးပါဘူး။F-16 ဂျက်တိုက်လေးတွေယူကရိန်းကိုပေးဖို့အတွက်အမေရိကန်ဆုံးဖြတ်ချက်ကိုကြိုဆိုကြောင်း Netherlands နိုင်ငံရဲ့ဝန်ကြီးကတွတ်တလူမှုကွန်ရက်ဖြစ်တဲ့ X မှာရေးသားပါတယ်။ဒီတိုက်လေးတွေဟာအမေရိကန်လုပ်လေးတွေဖြစ်တဲ့အတွက်အမေရိကန်အစိုးရအတည်ပြုချက်ရယူဖို့လိုအပ်တာပါ။ယူကရိန်းနဲ့ဒီဂျက်တိုက်လေးကိုတုံ့နိုင်မှုအတွက်ယူကရိန်းလေမှုတွေကိုလည်းတင်တန်းတွေပေးရအောင်မှာဖြစ်ပါတယ်။တောက်ချာနေအစောပိုင်းမှာတော့ယူကရိန်းကရုရှားမြို့တော်မော်စကိုကို drone နဲ့တိုက်ခိုက်ဖို့ကြိုးစားခဲ့ပါတယ်။ဒါပေမဲ့ရုရှားတပ်တွေဘက်ကပစ်ချပြီးတော့ဖယ်ရှားပါတယ်။drone ကိုပစ်ခတ်ဖယ်ရှားမှုကလည်း Kremlin နန်းတော်နဲ့၄မိုင်လောက်ကွာတဲ့နေရာမှာရှိတဲ့အာကာသဆိုင်ရာပြကန်းတွေရှိရာ Moscow Expo Center ဘောကိုအပိုင်းခြားရကြခဲ့တာပါ။ဒါပေမဲ့ထိခိုက်ပျက်စီးမှုကြီးကြီးမားမားမရှိခဲ့ဘူးလို့ Moscow မြို့တော်ဝန်ကပြောပါတယ်။တချိန်တည်းမှာပဲ Russia သမိုင်းနဲ့ပတ်သက်ပြီးတော့အသစ်ရေးထားတဲ့ကြောင်းတုံးသမိုင်းစာအုပ်အသစ်ကို September လဆန်းမှာ Russia ဆိုတာထုတ်ဝေတော့မယ်လို့ Britain ကာကွယ်ဝန်ကြီးဌာနကတောက်ကြနေမှာပြောပါတယ်။အဲ့မှာ Russia ကအခု Ukraine စီကတိမ့်ပိုက်တဲ့နယ်မြေတွေကိုပါထည့်သွင်းဖော်ပြဖို့ရှိပါတယ်။ချက်တဲ့ပြည်နေကတော့ယူကရိန်းကရုရှားကိုဒဏ်ပြန်ထိုးစစ်ဆင်မှုကအောင်မြင်နေပါတယ်လို့ပြောကြခဲ့တာဖြစ်ပါတယ်
။နောက်အာဖရိကတိုက်ကနိုင်ဂျာမှာဆက်နာသိမ်းထားတဲ့ဗိုလ်ချုပ်တွေကိုနိုင်ငံတွင်းတည်ရမွေးအာဏာသိမ်းယူတာကိုအဆုံးသတ်ဖို့ဒီမိုကရေစီနည်းကျရွေးကောက်ခံသမ္မတကိုလွှတ်ပေးဖို့နဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့တိုင်းပြည်ကိုချက်ချင်းပြန်လည်အုပ်ချုပ်စေဖို့ကုလသမဂ္ဂလူ့ခွင့်ရေးအကြီးအကဲကတောက်ချာနေကတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးဗော်လ်ကာတက်ကကမ္ဘာအဆင်အဆုံးနိုင်ငံတစ်ခုဖြစ်နေတဲ့နိုင်ဂျာပြည်သူတွေဟာအရင်လကစတက်အနာသိမ့်ပြီးနောက်မှာပိုပြီးဆင်းရဲဒုက္ခတွေကိုကြံ့ညံ့ခံနေရကြောင်းမှတ်ချက်ပြုပါတယ်ပြည်သူတွေကအရင်ကတည်းကလည်းနှစ်ပေါင်းများစွာအခက်အခဲတွေအများကြီးကြုံခဲ့ရပူပြီးဒီလိုကြုံနေရတဲ့ဒုက္ခဒုက္ခတွေချုပ်ငြိမ်းအောင်လူထုကဒီမိုကရေစီနည်းနဲ့ရွေးချယ်တင်မြှောက်လိုက်တဲ့ခေါင်းဆောင်တွေကိုခုတော့ဖွဲ့စည်းပုံအခြေခံတဲ့ဥပဒေနဲ့ဆန့်ကျင်ပြီးအနာသိမ့်စစ်ခေါင်းဆောင်တွေကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်သူတို့ကိုချက်ချင်းလွှတ်ပေးပြီးဒီမိုကရေစီပြန်လည်ထူထောင်ရမယ်လို့ကုလမဟာမင်းကြီးကပြောပါတယ်တနက်ကဒီနေ့ကဘာမှာနေရာမရှိတော့ဘူးလို့လဲဆိုပါတယ်။သမရမိုဟာမက်ဘဇွန်းကိုနိုင်ငံတော်သစ္စာဖောက်မှုနဲ့တရားစွဲမယ်ဆိုပြီးအာဏာသိမ်းခေါင်းဆောင်တွေကကြေညာထားတာကလည်းနိုင်ငံရေးရလုတာဖြစ်လို့အလွန်စိုးရိမ်ကြောင်းတက်ကပြောပါတယ်။2021ခုနှစ်မှာရွေးကောက်ခံခဲ့ရတဲ့သမရဘဇွန်းဟာဆက်လက်သိမ်းမှုတန်တရာထဲမှာနစ်နေတဲ့နိုင်ဂျာရဲ့ပထမဆုံးဒီမိုကရေစီနည်းကျရွေးကောက်ခံတင်မြှောက်ခံရတဲ့သမရဖြစ်ပြီးပြည်သူစံနာကိုစစ်တပ်အနေနဲ့ဆန့်ကျင်မှုမသင့်ဘူးလို့လဲကုလမဟာမင်းကြီးကတတိပေးလိုက်ပါတယ်။
အဲ့ဒါမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 8433ဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းရခြင်းကစပြီးတော့ယာရုကနေအဖယ်ရှားခံခဲ့ရပေမဲ့လန်ဒန်မြန်မာတမ္မကြီးနေအိမ်မှာပဲဆက်ပြီးတော့နေထိုင်နေတဲ့ဗြိတိန်ဆရာမြန်မာတမ္မကြီးဟောင်းဦးကျော်စွာမင်းကိုရဲကပိုင်းနဲ့ကျူးလွန်မှုနဲ့စုံစမ်းစစ်ဆေးနေတယ်လို့သူ့ရဲ့ရှေ့နေက Reuters သတင်းဌာနကပြောပါတယ်။ဦးကျော်စွာမင်းဟာအတိုင်းငံပုတ်ကိုဒေါန်ဆန်းစုကြည်ကိုပြန်ပြီးလွှတ်ပေးဖို့တောင်းဆိုခဲ့တဲ့နောက်အာဏာသိမ်းစစ်ကောင်စီကသူ့ကိုယာရုကနေဖယ်ရှားခဲ့တာဖြစ်ပါတယ်။သူဟာတယုံတဲ့ကိုဝင်ခွင့်မရပေမဲ့လန်ဒန်အနောက်မြောက်ကတန်ဆူးကျိုးတွေ CCTV ကင်မရာတွေတက်ထားတဲ့တန်မကြီးနေမှာဆက်ပြီးနေထိုင်တာဖြစ်ပြီးတော့တရားမဝင်အစိုးရကခန့်အားထားတဲ့တန်မတ်တည့်ရဲ့လက်ကိုပြန်မအပ်နိုင်ဘူးလို့ညှင်းဆိုနေတာဖြစ်ပါတယ်။မနစ်ကတော့ဗြိတိန်အစိုးရကနေငါနဲ့ထွက်ခွာပေးဖို့သူ့ကိုတိုက်တွန်းခဲ့ပါတယ်။ဒီသတင်းမှာအစောပိုင်းမှာတော့သူ့ကိုတန်တမန်ပိုင်နဲ့ကျူးလွန်နေဆိုတဲ့ဆွဆွဲမှုအတွက်ရဲကစစ်ဆေးမေးမြန်းခဲ့တယ်လို့ဦးကျော်စွာမင်းရဲ့ရှေ့နေနီးဆက်ကပြောပါတယ်။တကယ်လို့အပြစ်ရှိကြောင်ခိုင်လွင်ထောင်နဲ့6လာတာမှမဟုတ်ထောင်နဲ့ငွေရံမှာကြခံရနိုင်တာပါတကယ်တော့တမကြီးနေဟာပြည်တော်စုမြန်မာနိုင်ငံပိုင်ဖြစ်တဲ့အတွက်ဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကခန့်အပ်တဲ့တမ္မတ်တဲ့ရောက်လာမယ်ဆိုရင်တော့သူ့အမှုတွေကဝမ်းမြောက်ဝမ်းသာလွှဲပြောင်းဖို့ရှိကြောင်းလည်းရှေ့နေကပြောပါတယ်ဦးကျော်စွာမင်းကိုလန်ဒန်ရဲကဩဂုတ်လ15ရက်နေ့မှာစစ်ဆေးမေးမြန်းခဲ့ပေမဲ့အခုချိန်ထိတော့တရားဆက်ဆွဲမှုတစုံတရာမရှိသေးကြောင်းနဲ့တရားဆက်ဆွဲဖို့အတွက်ဗြိတိန်တရားဒုတိယချုပ်ကိုခိုင်လွင်နဲ့တက်တည်ပြဖို့လိုတယ်လို့ရှိနေနီးဆက်ကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့လန်ဒန်မြန်မာတန်ယုံကရောဗြိတိန်အစိုးရနိုင်ငံခြားရေးယုံနဲ့လန်ဒန်ရဲတွေကပါတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ American ကျန်းမာရေးတာဝန်ရှိသူတွေက COVID-19 မျိုးဗီဇမျိုးကွဲသစ် BA.2.86 ကိုအနီးကပ်စောင့်ကြည့်လေ့လာနေကြောင်းတောက်ကြာနေကပြောလိုက်ပါတယ်ဒီမျိုးစိတ်သစ်ဟာအရေအတွက်30ထက်ပိုတဲ့မျိုးဗီဇပြောင်းလဲမှုတွေကိုတည်ဆောင်ထားလို့ဒီမျိုးစောက်ကို WHO ကစောင့်ကြည့်လေ့လာဖို့လိုတဲ့မျိုးကွဲဖြစ်သတ်မှတ်ထားတယ်လို့ဆိုပါတယ်အခုလောလောဆယ်မှာဒီမူကွဲ COVID ပိုကိုအစ္စရေးဒိမတ်နဲ့အမေရိကန်နိုင်ငံတွေမှာတွေ့ရှိထားပါတယ်လက်ရှိတွေ့ရှိထားချက်တွေအရဒီမျိုးကွဲမှာအဆင့်လိုက်ဆင့်ပွားမူကွဲလာမှုက40ရှိတယ်လို့ WHO ကပြောပါတယ်ဒီမျိုးစိတ်သစ်ရဲ့ဗီဇပြောင်းလဲမှုတွေရဲ့အလားအလာနဲ့တက်ရောက်မှုကိုအခုချိန်မှာမသိရသေးပဲဂရုတစိုက်ကဲဖြတ်တာတွေပြုလုပ်နေတယ်လို့ WHO ကပြောပါတယ်ဒီမျိုးကွဲဟာမနေ့ဆောင်းရာသီတုန်းကကမ္ဘာတဝန်းကိုဗစ်ကူးစက်မှုတွေတကြော့ပြန်ပြန်မြင့်တက်စေခဲ့တဲ့ Omicron မျိုးကွဲနောက်ပိုင်းသိသိသာသာအသိမှတ်ပြုရမယ့်မျိုးစိတ်သစ်တစ်ခုဖြစ်ပြီးလာမယ့်သတင်းပတ်တွေထဲမှာဒါကတခြား Omicronမျိုးကွဲနေနဲ့နှိုင်းရှင်ရင်ဘလောက်ထိပြင်းထန်လာမလဲဆိုတာကိုမြင်တွေ့ရမယ်လို့စစ်ပညာရှင်တွေကမှန်းဆထားပါတယ်ဒီ British ကလက်ရှိမှာမျိုးကွဲ10မျိုးနဲ့ဒီမျိုးစိတ်ကွဲတွေရဲ့မျိုးရိုးဆက်နွယ်မှုကိုစောင့်ကြည့်နေပါတယ်ဒီ British ရဲ့ဇူလိုင်18ရက်ကနေဩဂတ်3ရက်ထိထုတ်ပြန်တဲ့နောက်ဆုံးအစီရင်ခံစာအရအဲ့ဒီကာလအတွင်း COVID-19 ကူးစက်ခံရသူကမ္ဘာတွင်းမှာ 1.4 သန်းကျော်ရှိခဲ့ပြီးသေဆုံးသူက 2,300 ကျော်ရှိပါတယ်ဩဂတ်7ရက်နေ့ထိကမ္ဘာတဝန်းစုမော်ဖြစ်ခဲ့တဲ့ COVID-19 အတည်ပြုလူနာကတော့969သန်းကျော်ရှိပြီးသေဆုံးသူ 6.9 သန်းကျော်ရှိပါတယ်။ယောဂဖုတ်ထုတ်စစ်ဆေးတာတွေမလုပ်တဲ့သေဆုံးမှုတွေလည်းရှိခဲ့လို့အမှန်တကယ်သေဆုံးသူရေတွက်ကဒီတဲ့အများကြီးပိုနိုင်တယ်လို့လည်း British ကခန့်မှန်းထားပါတယ်ခင်ဗျာ
။ပြိုင်ဘက်စစ်ဗိုလ်ချုပ်ကြီးနှူချဖြစ်ပေါ်နေတဲ့တိုက်ပွဲတွေဟာဆူဒန်တောင်ဘက်ကမြို့တွေအထိပြန့်လာတဲ့အတွက်တင်းနဲ့ချီတဲ့ဒေသခံတွေစိုးရိမ်နေကြပါတယ်။ဆူဒန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးအဗ်ဒယ်ဖတာဘာဟန်နဲ့အာနာသိန်းတို့ကလက်တွဲခဲ့တဲ့ RSF တပ်ဖွဲ့ခေါင်းဆောင်မိုဟာမက်ဟမ်ဒမ်ဒါဂလိုတို့ကြားဧပြီ15ရက်ကစတင်တဲ့တိုက်ပွဲကြောင့်ဆူဒန်နောက်ပိုင်းဒေသတကြောသိဆုံးမှုအများအပြားရှိခဲ့ပါတယ်။ဒါဖာမြောက်ပိုင်းဒေသမြို့တော်အယ်ဖာရှာမှာနှစ်လလောက်ငြိမ်းသက်နေရကနေဂျက်တဘရီနေ့ကတော့တိုက်ပွဲတွေပြန်ပြီးဖြစ်ပွားတာပါ။ဒီမြို့မှာလာပြီးတော့ခုန်လုံနေတဲ့ပြည်ရင်းအိုးရင်ရွှေပြောင်းနေထိုင်သူက6သိန်းလောက်ရှိတယ်လို့ရေးလ်စစ်ကြောင်းလူသားစာနာမှုသူတေသနာဌာနကနက်သန်းနီယယ်ရင်မွန်ကပြောပါတယ်။တောက်ကြနေကတော့ဆူရန်ဆူရနဲ့ငင်းငင်းယူထားတဲ့လက်နက်ကင်အဖွဲ့တစ်ခုက RSF တပ်ဖွဲ့နဲ့ပူးပေါင်းမှဖြစ်ကြောင်းလက်မှတ်ရေးထိုးတာကြောင့်ဆူရန်မှာငင်းငင်းအလှမ်းဝေးနေတဲ့အပြင်နောက်ထပ်သွေးထွက်သွင်းမှုတွေတိုးလာဖို့ရှိပါတယ်။ဆူရန်ပဋိပက္ခအတွင်းတည်ဆုံးရသူကနိုင်ငံတလွှာ3900ကျော်မနည်းရှိတယ်လို့လက်နက်ကင်ပဋိပက္ခအချက်လက်ကောက်ယူစီမံကိန်းအဖွဲ့ကခန့်မှန်းပါတယ်။ဒါပေမဲ့တိုက်ပွဲဖြစ်တဲ့နေရာအများပြားမတော်နိုင်တဲ့အတွက်လက်တွေ့တည်ဆုံးမှုအရေးအတွက်ဒီတဲ့ပုံများနိုင်တယ်လို့ပြောပါတယ်။အင်းဒီကတောင်ဆူရန်နိုင်ငံမှာရှိတဲ့ NSF နေစီမချဆေးပညာရှင်များအဖွဲ့ကတော့ဆူရန်မှာတိုက်ပွဲတွေစတင်ခဲ့ခြင်းကစပြီးတော့သူတို့စီကိုဖက်ပြေးခေလုံလာသူဟာနှစ်သိန်းကျော်နေပြီရှိပြီးဒီထဲမှာအမျိုးသမီးနဲ့ကလေးငယ်တွေကအများစုဖြစ်တယ်လို့ပြောပါတယ
်။ကလီနာနိုင်ငံအနောက်မြောက်ပိုင်းဒင်မြေဒေသမှာတော်မီဆက်လောင်းနေပြီးလူ1000လောက်နေထိုင်နေတဲ့မြို့တော် Yellow Knife စီကိုပိုးနီးကပ်လာနေချိန်မှာပဲဒေသခံတွေဘေးလွတ်ရာပြေးနိုင်မှုတခုရီသောလမ်းကြောင်းဆက်ပွင့်နိုင်မှုအတွက်မိသက်သမားတွေဟာအပြင်းထန်မိငိမ့်တက်နေရပါတယ်။မြို့နေလူတို့ကလည်းမြို့ကိုစွန့်ခွာဖို့တတ်မရက်တောက်ကြနေအမိကားလမ်းကနေအပြေးလွှားထွက်နေရလို့ကားလမ်းတွေမှာလည်းရင်ကျောပိတ်ဆို့မှုတွေဖြစ်နေပါတယ်။တတ်မှတ်ချက်ပြစ်မိသူတချို့ကတော့အိန္ဒိချင်းအယ်ဘာတာပြည်နယ်ကိုကဲထုတ်မဲ့အရေးပေါ်ကယ်ဆယ်ရေးလေအနေနဲ့မြို့ကိုစွန့်ခွာမှာဖြစ်ပါတယ်။လောလောဆယ်မှာတော်မီဟာမြို့ရဲ့မြောက်ဖက်အစွန်၉မိုင်အကွာထိရောက်နေတာပါ။လေပြင်းတွေလည်းတိုက်နေလို့ကားတွေပိတ်နေတဲ့အဝေးပြေးလမ်းမကြီးစီကိုမီးကူးလာမှကိုတာဝန်ရှိသူတွေကစိုးရိမ်နေကြပါတယ်။ကြာသပတေးနေ့တုန်းကတော့မိဟာမျောလင့်ထားသလောက်ရှေ့တုံးမလာဘူးဆိုပါရယ်ဒါပေမဲ့မိဟာဆက်လောင်ကျွမ်းနေစေဖြစ်ပြီးမိကိုလုံးကြီးတွေကြောင့်လေဒုညဉ့်ညမ်းမှုတွေလည်းဖြစ်နေပါတယ်ကနေဒါမှာဒီနေ့ထက်တော်မီက9900ကျော်အရေးအတွက်နဲ့စံချိန်တင်လောင်ကျွမ်းနေပြီးတော်မီကြောင့်လေဒုညဉ့်ညမ်းမှုနဲ့မိကိုငွေတွေဟာအိန္ဒိချင်းအမေရိကန်ရဲ့ပြည်နယ်အချို့ထိပါတက်ရောက်နေတာပါကနေဒါနိုင်ငံတော်ဝမ်စထရီယန်ကီလိုမီတာ13,500ကျော်တော်မီလောင်ကျွမ်းထားပြီးတောက်ကြနေမနေ့ပိုင်းထိဆက်လက်လောင်ကျွမ်းနေစေတော်မီအယူတက်ကတထောင်ကျော်ရှိနေစေဖြစ်ကဒီထဲကတဝက်ကျော်ဟာထိမ့်ချုပ်မရတဲ့အခြေအနေဖြစ်နေပါတယ်ခင်ဗျာစနေနေ့မနေ့ထိတ်တန့်ရောက်တဲ့တင်တွေကိုဒေါခင်မျိုးသက်နဲ့တူပြောပြခဲ့တာပါ VOA ကအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို barmis.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာဖမ်းယူနားဆင်နိုင်ပါတယ်။ဒါပြင်အဲ့ဒီမှာသတင်းတွေ၊စောင်းမားတွေတွစ်ဆုံမေးမြန်းခန်းနေတဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မရွေးဝင်ရောက်ဖတ်ရှုကြည့်ရှုနားဆင်နိုင်ပါတယ်။အခုတော့သတင်းပေးပို့ချက်တွေ၊ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်တင်ဆက်သွားဖို့ရှိပါတယ်။ပထမဆုံးတော့ပြည်တွင်းစီးရေးသတင်းပေးပို့ချက်နဲ့နိုင်ငံရေးသုံးသပ်ချက်မတင်ဆက်မီမှာအမေရိကန်နိုင်ငံရေးသတင်းစောင်းမားတစ်ပုဒ်နဲ့စတင်ပါမယ်ခင်ဗျာ။ Republican Party တွင်တမလောင်လောင်းဖြစ်ဖို့ရှေ့ကပြေးနေတဲ့ American တမလောင်း Donald Trump ကသူ့ပေါ်တရားစွဲဆိုတဲ့အမှုအသစ်တစ်ခုတိုးလာတိုင်းသူ့ကိုပြပြတသားထောက်ခံတာတွေတိုးလာနေတယ်လို့ပြောပါတယ်။လူလူစစ်တမ်းတချို့ကလည်းသူပြောတဲ့အတိုင်းဖြစ်နေတယ်ဆိုပြီးပြပါတယ်။တချို့စစ်တမ်းတွေမှာတော့ဒီလိုတရားစွဲဆိုမှုတွေကြောင့်တတိပုဂ္ဂလတွေဒီမိုကရက်တီနဲ့ရှင်ပြန်ရမယ်လာမယ့်ရွေးကောက်ပွဲမှာ Trump ဘက်ကအရေးနိုင်နိုင်တယ်လို့လည်းပြောကြပါတယ်။VOA တန်တမန်ရေးရသတင်းတောက် Cindy Singh ကသတင်းပေးပို့ထားတာကိုဦးသိန်းထိုက်ဦးကပြောပြပေးပါအောင်ခင်ဗျာ
။ဒီကနေ့ရပိုင်းကပဲတမရဟောက်ဒေါ်နယ်ထရန့်ပေါ်စတုတ်ထမြောက်တရားစွဲဆိုချက်တွေကိုအမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ် Fulton County ခရိုင်ရှိနေ Fannie Willis ကကြေညာပါတယ်။ဒီမိုကရက်တမရဟောက်ဂျိုးဘိုက်တန်ကိုရှုံးနိမ့်ခဲ့တဲ့2020ရွေးကောက်ပွဲရလဒ်ကိုပြောင်းလဲပယ်ဖြစ်နိုင်အောင်ကြိုးစားခဲ့တယ်ဆိုပြီးထရန့်ပေါ်စွဲချက်တင်တာပါ။အဂိုလာဇန်အယ်ဘမ်မာပြည်နယ်မောင်ကဘာရီမှာပြောကြားခဲ့တဲ့လူထုနဲ့တွေ့ဆုံပွဲမှာဒေါ်နယ်ထရန့်ကသူ့အပေါ်ဆွဲချက်တွေကိုလောင်ပြောင်ခဲ့တယ်လို့ဒီလိုဆွဲချက်တွေကြောင့်လူထုရဲ့ထောက်ခံမှုပိုတိုးလာမယ်လို့ပြောဆိုခဲ့တာပါ
Every time they file an indictment we go way up in the polls
တရားတစ်ခါဆွဲလိုက်တိုင်းလူထုစစ်တမ်းတွေမှာထောက်ခံမှုပိုပြီးတက်လာပါတယ်ဒီရွေးကောက်ပွဲပြီးပြတ်ဖို့ဆွဲချက်တစ်ခုပဲထပ်လိုပါတော့တယ်ဆွဲချက်တစ်ခုထပ်တက်တာနဲ့ရွေးကောက်ပွဲပြီးသွားပါပြီတခြားသူဘယ်သူမှနိုင်မှုအခွင့်အရေးမရှိပါဘူ
းဂျော်ဂျီယာမှာထရန့်ပေါ်တရားစွဲဆိုတာဒီမလုပ်သေးခင်ကောက်ခံတဲ့ APNOC လူထုဆက်ဆံရေးသုတေသနစစ်တမ်းအရ Republican Party ဝင်တွေရဲ့84ရာခိုင်နှုန်းကတော့လာမယ့် 2024 နိုဝင်ဘာရွေးကောက်ပွဲမှာထရန့်ကိုထောက်ခံမယ်လို့ပြောဆိုပါတယ်ဒါပေမဲ့အမေရိကန်ပြည်သူ53ရာခိုင်နှုန်းကတော့သူတို့ထရန့်ကိုမထောက်ခံဘူးလို့ပြောဆိုပါတယ်နောက်ထပ်17ရာခိုင်နှုန်းကလည်း2024နိုဝင်ဘာရွေးကောက်ပွဲမှာထရန့်ကိုမင်းမပေးဘူးလို့ပြောဆိုထားပါတယ်ထရန့်ဟာဝါရှင်တန်နယူးယောက်နဲ့ဖလော်ရီဒါတွေမှာလည်းတရားစွဲဆိုရာတွေခံနေရပါတယ်ဒီလိုဆွဲဆိုရာတွေဟာတခြားကိုယ်စားလှယ်လောင်းအလုံးနီးပါးအတွက်ဝင်တော့ဝင်ဖို့ပြဿနာတစ်ခုဖြစ်ပေမဲ့လည်းထရန့်အတွက်တော့မဟုတ်ဘူးလို့ကြားကျင်သူတချို့ကမြင်ပါတယ်
But I would not be surprised if we see Donald Trump.
ဒီလိုတရားစွဲရာတွေကို Donald Trump ဘက်မှာအခွင့်အလမ်းတစ်ခုအဖြစ်အသုံးချပြီးသတင်းတွေမှာသူ့အကြောင်းပိုးပြီးတော့ပြောဆိုရေးသားလာအောင်လုပ်တာကျွန်တော်ကတော့မအံ့ဩပါဘူးသူရဲ့သမရရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေက Fulton County မှာ Washington DC မှာ New York Florida မှာသူ့ပေါ်တရားစွဲတာတွေအပေါ်ကနေမဲဆွယ်နေတာပ
ါနောက်ထပ်ကြွန့်ကျင်သူတူကတော့ Republican Party ခေါင်းဆောင်အများစုက Trump ကိုအပြစ်တင်ပြောတာမျိုးတွေမဟုတ်ဘဲရွေးကောက်ပွဲရလဒ်ပြောင်းလဲအောင်လုပ်ခဲ့တယ်ဆိုတဲ့စွဲချက်တွေမှာသူတို့နဲ့မပတ်သက်အောင်ခက်ခွာခွာနေနေကြပါတယ်ဒါဆိုရင်ဇာလို့မြင်ပါတယ်တစ်ချိန်တည်းမှာပဲသမရရွေးကောက်ပွဲဝင်ပြိုင်မဲ့သူတွေရဲ့အသက်အရွယ်ကလည်းထောက်ပြစရာတစ်ခုဖြစ်လာပါတယ
် And if Republicans saddle the country
Republican တွေဘက်က Donald Trump ကိုသူတို့ပါတီကိုယ်စားလှယ်လောင်းအဖြစ်တင်ပြပြီးဆိုတာနဲ့အပဲဖြစ်လာနိုင်တယ်အထူးသဖြင့် Democrat ဘက်မှာလည်းအသက်82နှစ်အရွယ်82နှစ်နီးပါးရှိနေတဲ့လက်ရှိသမ္မတကနောက်ထပ်သက်တမ်းတစ်ခုအတွက်ထပ်ပြိုင်ပါလေ
American ပြည်သူတချို့ကလည်း Biden ကအသက်80အရွယ်ဖြစ်ပြီး Trump ကအသက်89နှစ်အရွယ်ဖြစ်နေတဲ့အတွက်တပ္ပရလောင်းတွေရဲ့အသက်ပေါ်မှာစိုးရင်တဲ့အကြောင်းသဘောတူပြောဆိုကြပါလေ။ထရန့်တပ္ပရတာဝန်ယူခဲ့တဲ့အချိန်ဒုတပ္ပရလောင်းဖြစ်ခဲ့တဲ့မိုက်ဘန့်ခ်ကလည်း Republican Party အတွင်းတပ္ပရလောင်းဖြစ်ဖို့ဝင်ပြိုင်နေပါလေ။ထရန့်ဟာရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့2021ခုနှစ်ဇန်နဝါရီလွတ်တော်စီးနင်းမှုမတိုင်ခင်သူ့ကိုဖိအားပေးခဲ့တယ်လို့မိုက်ဘန့်ခ်ကပြောပါလေ
။ And then on that day President Trump asked me to put him over
အဲ့ဒီနေ့ကတပ္ပရထရန့်ကဖွဲ့စည်းပုံကအနေနဲ့လောက်ပိုင်ခွင့်ကိုကျော်ပြီးသူခိုင်းတာကိုလို့ပေါ့ကျွန်တော်ကိုခိုင်းခဲ့ပါတယ်ကျွန်တော်ကဖွဲ့စည်းပုံအရာလှုပ်ဆောင်ရမယ့်တာဝန်ကိုပဲရွေးချယ်ခဲ့တာပါဒါကိုပဲကျွန်တော်အမြဲတမ်းရွေးချယ်မှာပါဖွဲ့စည်းပုံအခြေခံဥပဒေလုတ်ပိုင်ခွင့်နဲ့ကြော်ပြီးလုတ်တဲ့သူဘယ်သူမှအမေရိကန်ပြည်ထောင်စုမှာတမရမဖြစ်သင့်ဘူးလို့ကျွန်တော်ယုံကြည်ပါတယ
် No 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 I don't want to go to jail
Donald Trump နဲ့သူ့ရဲ့ရှင်းနေဒီဘက်ကတော့တရားရင်ဆိုင်ရတာတွေကို2024ခုနှစ်နိုဝင်ဘာရွေးကောက်ပွဲပြီးမှစစ်ဆေးယုံတင်တာမျိုးတွေလုပ်ဖို့အချင်းဆွဲနိုင်မှုတောင်းဆိုနေပါလေ။ဒါပေမဲ့လည်းကြွန့်ကျင်သူတို့ကတော့ဒေါ်နယ်ထရန့်မှာအပြည့်ရှိတယ်မရှိဘူးဆိုတာမဲဆန္ဒရှင်တွေဘက်ကသိနိုင်ခွင့်ရှိဖို့လိုတယ်လို့ပြောဆိုနေပါလေ။အထူးသဖြင့်အမေရိကန်သမိုင်းမှာငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးကိုဟန်တားဖို့သူတကယ်ကြိုးစားခဲ့တယ်မကြိုးစားဘူးဆိုတာမဲဆန္ဒရှင်တွေတိခွင့်ဆုံးဖြတ်ခွင့်ရဖို့လိုတယ်ဆိုပြီးပြောဆိုနေကြကြောင်းပါခင်ဗျာ
။လာဟောင်းဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲအလားအလာကိုဦးသိန်းတိုင်ဦးတင်ပြခဲ့တာပါ။ဗီဒီယိုမြန်မာပိုင်းရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ပြည်တွင်းသတင်းပတ်အလှည့်ပေးရအောင်ပါ။ဆက်လက်သိမ်းမှုပေါ်ပြင်းပြထန်ထန်ဆန့်ကျင်နေတဲ့သကိုင်းတိုင်းထဲမှာတိုက်ပွဲတွေရက်စက်ဖြစ်နေတယ်လို့မြို့ပေါ်မှာလည်းပြစ်ခတ်မှုတွေမကြာခဏဖြစ်ပါတယ်။ နောက်ဆုံးဖြစ်စဉ်တစ်ခုကတော့ခင်ဦးမျိုးဘော်ကမြတ်ကန်သာရက်ွက်တဲ့စစ်တပ်ကဝင်ရောက်စီးနှင်းပစ်ခတ်ခဲ့လို့ကလေးငယ်တူနဲ့မျိုးသားတူတေဆုံးသွားခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ပလဲမျိုးဘက်မှာတော့စစ်တပ်တဆွဲထားတဲ့ပလဲရဲစခန်းကိုကာဝေးတပ်ဖွဲ့တွေကပစ်ခတ်တိုက်ခိုက်တာတွေလည်းရှိပါတယ်စကိုင်းတိုင်းရဲ့အခြေအနေတွေကိုတော့ဒေါခင်မျိုးသက်ကစူးစီးတင်ပြပေးပါမယ်ခင်ဗျာ
စကိုင်းတိုင်းခင်ဦးမျိုးမြတ်ကန်တာရက်ကွက်မှာရှိတဲ့နေအိမ်တိန်ကိုအောက်ဂုတ်လ18ရက်ညပိုင်းမှာစစ်တပ်ကပစ်ခတ်ပြီးဝင်ရောက်စီးနှင်းချိန်မှာအစီးနှင်းခံရတဲ့နေအိမ်မှာနေထိုင်တဲ့အသက်တစ်နှစ်ခွဲအရွယ်အမွှာကလေးနှစ်ဦးတည်းကတဦးနဲ့ဘေးအိမ်ကအသက်53နှစ်အရွယ်အမျိုးသားတူတည်ဆုံးခဲ့တာဖြစ်ပါတယ်။ဝင်ရောက်စီးနှင်းတဲ့အိမ်ကအင်ရှင်လင်မယားနှစ်ဦးအပြင်အသက်မသေးဘဲကျန်ခဲ့တဲ့အမွှာကလေးငယ်နဲ့တခြားအမျိုးသားတဦးစုစုပေါင်း4ဦးကိုလည်းစစ်တပ်ကဖမ်းဆီးသွားပါတယ်။စစ်တပ်ဝင်ရောက်စီးနှင်းပစ်ခတ်ခံရတဲ့အခြေအနေနဲ့ပတ်သက်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုအတည်ပြုပြောဆိုပါတယ်။
အမအိအိမာသူရက်ွက်တဲ့ကအင်ဒီမှာဝင်ပြီးတော့စီးတယ်ပေါ့နော်အမလေးညာကမှန်သွားတာဆိုရင်ကြည်သူပေါ့သူကအဲအဲ့ဒီဘေးပတ်ဝန်းကျင်မှာစီးတဲ့ဒီကြည်သူပေါ့ကလေးတယောက်ကိုလည်းထွက်သွားတယ်အဲ့အိမှာရှင်ရောက်ပေါ့နော်ကျွန်တော်တို့ဒေသုံးကတော့ရှင်ရောက်ပေါ့ပြည်သူ့အဖွဲ့ကဝင်းပြီးဆိုရင်သူတို့ပြစ်ပြီးခတ်ပြီးဆိုရင်တော့အတီရိုက်နဲ့ပြည်သူရဲ့သူကမခွဲကြဘူးပြစ်ပြီးဆိုရင်တော့ရမ်းပြစ်တာပဲ
အဖမ်းဆီးခံရသူတွေနဲ့ပတ်သက်လို့နောက်ဆက်တွဲအခြေအနေမသိရသေးဘူးလို့လည်းဒေသခံတွေကပြောပါတယ်စစ်ကောင်စီဝါဒဖြန့် Telegram Channel တွေမှာတော့ဖမ်းဆီးရမိတဲ့လက်နက်ငယ်တွေနဲ့အမျိုးသမီးတဦးရဲ့ဓာတ်ပုံကိုဖော်ပြထားပါတယ်။စကိုင်းတိုင်းတွေကပဲပလဲမြို့နယ်မှာဆိုရင်လဲဩဂုတ်လ18ရက်ညပိုင်းမှာစစ်တပ်နဲ့ရဲတပ်ဆွဲထားတဲ့ပလဲမြို့မှာရဲစခန်းကိုပစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပါတယ်။ပစ်ခတ်ပြီးနောက်ပိုင်းဩဂုတ်လ18ရက်မနေ့ပိုင်းမှာတော့ပလဲမြို့မှာအစစ်အစေးတွေတင်းကျပ်နေတယ်လို့တခင်တောင်းညူကာဝေးအဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ
်ကျွန်တော်တို့နေညာကကျွန်တော်ဆွနာရီကျော်ကျော်လောက်ကကျွန်တော်တိုက်ပွဲဆော့ဖြစ်တယ်ဗျဒီစကားစားနေပေါ့ကျွန်တော်ဒီပလဲမျိုးပေါ်ကဒီရဲစခန်းကိုကျွန်တော်တို့ဝင်ရောက်စီးနင်းခဲ့ကြတာဗျအဲမနက်ခင်းအချိန်လေးကတော့တို့ဒီလမ်းမွားလမ်းလာတွေကတင်းကျပ်ဆစ်ဆေးနေတယ်ဗျကျွန်တော်တို့ဒီဖြီးတဲ့ဒီပလဲကံကိုသွားတဲ့ကားတွေပေါ့ကားသမားတွေကောင်းကားတွေပေါ့ပြီးသွားတယ်အတင်းကျဆစ်ဆင်းနေတယ်ဆိုင်ငယ်ဆိုင်ငယ်ရဆောက်ပ
ါအပြန်လန်ပြစ်ခတ်မှုတနအိနီးပါဖြစ်ခဲ့ပြီးစစ်တပ်ဖက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်တဲ့အတွက်ကာကွယ်ရေးအဖွဲ့တွေကနောက်ပြန်ဆုတ်လာခဲ့တယ်လို့လည်းပြောပါတယ်ရဲစခန်းကိုဒေတာရင်းကာကွယ်ရေးတပ်ဖွဲ့တွေဖြစ်တဲ့တခင်တောင်းညိုဘေရာတိုက်နယ်ခုနှစ်တိုက်ညက်နေစတဲ့မဟာမိတ်တွေစုပေါင်းပြီးတိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်ပလဲမျိုးဟာဒေတာကန်ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်အကြားရှေးတင်းမှနေပြီးဆေးဥချုံရေးအမိတ်ထုတ်ပြန်ခံထားတဲ့သခိုင်းတိုင်းနေရမျိုးဖြစ်ပြီးကာကွယ်ရေးအဖွဲ့တွေဟာလည်းမြို့ပေါ်မှာရှိတဲ့ရဲစခန်းနဲ့ထွေးဥယုံတွေကိုမကြာခဏဝင်ရောက်ပစ်ခတ်တာတွေလုပ်လို့ရှိပါတယ်
။သခိုင်းတိုင်းနေရဆေးအခြေအနေပြည်တွင်းသတင်းပေးပို့ချက်ကိုဒေါက်ကင်မျိုးသက်ပြောပြခဲ့တာပါ။ VOA ရဲ့ထုတ်လင်းချက်တွေပတ်သက်ပြီးဝေဘ်အကြံပေးစာတွေပေးပို့လို့ရဆိုရင် VOA email လိပ်စာ burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ်။ဒါမှမဟုတ်လေ VOA ရဲ့ Facebook Messenger ကနေစာရေးသားပေးပို့နိုင်ကြပါတယ်။သောတာရှင်တွေစီကရေးသားပေးပို့ချက်တွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုတော့မြန်မာဘန်တွေပေါ်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကပိတ်ဆို့တာတွေလှုပ်လာတဲ့အထိဖြစ်လာတဲ့အခြေအနေပေါ်တုံ့တက်ချက်ကိုကြည့်ရအောင်ပါ။ American ဆိုရကတန်ခတ်အရေးယူထားတဲ့မြန်မာနိုင်ငံကြားကုန်သွယ်မှုပန် MFDB နဲ့မြန်မာယင်းနှိမ့်မြှုပ်နှံမှုနဲ့ကုသရေးဝယ်ရေးပန် MICP တွေရဲ့ငွေစည်းရုံးတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အကြီးဆုံးစွန်းလီဘန်ကပိတ်လိုက်ပါတယ်။ဒါဟာစင်ကာပူ UOB ဘဏ်ပြီးရင်စစ်ကောင်စီနဲ့ဆက်သွယ်ဖြတ်လိုက်တဲ့အာရှနိုင်ငံတွေကဒုတိယမြောက်နိုင်ငံလည်းဖြစ်ပါတယ်။အခုလို American ဆိုရဲ့တန်ခတ်အရေးယူမှုတွေကိုပူးပေါင်းထောက်ခံလာတဲ့သဘောဆောင်ပါသလား။စီးပွားရေးနိုင်ငံရေးသီလသုံးသပ်သူတွေရဲ့အမြင်တချို့ကိုကိုရဲမုံကစူးစိပြီးတော့တင်ပြပေးပါမယ်ခင်ဗျာ
။ Bangladesh အစိုးရဟာမြို့တော်ဓာကာမှာရှိတဲ့ American တန်ယုံရဲ့တိုက်တွန်းပြောဆိုမှုနဲ့စစ်ကောင်စီရဲ့မြန်မာနိုင်ငံခြားကုံတွယ်မှုဘဏ်နဲ့မြန်မာယင်းနှိမ့်မြှုပ်နှံမှုနဲ့ကုသရေးဝန်ကြီးဘဏ်ကငွေစည်းရင်းတွေကိုဒီရက်ပိုင်းထဲမှာထိန်းသိမ်းထားလိုက်ပါတယ်။မြန်မာဘဏ်တွေကအနှံ့ထားတဲ့ငွေတွေကိုထုတ်သွင်းခွင့်ပိတ်လိုက်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဘိုင်းဆိုနယ်လီဘဏ်ကဒီရက်ပိုင်းထဲမှာပဲထုတ်ပြန်ခဲ့တာပါ။အလားတူပဲစင်ကာပူနိုင်ငံရဲ့အဓိကဘဏ်ကြီးဖြစ်တဲ့ UOB ဘဏ်ကလည်းမြန်မာနိုင်ငံနဲ့ဘဏ်ချင်းချိတ်ဆက်လှုပ်ဆောင်နေတဲ့လုပ်ငန်းတွေရက်ဆိုင်မဲ့အကြောင်းသိပ်မကြခင်ကပဲကြေညာထားတာပါ။American အစိုးရအရေးယူထားတဲ့မြန်မာဘဏ်ကြီးနှစ်ခုနဲ့ချိတ်ဆက်လုက္ကိုင်နေတဲ့လုပ်ငန်းတွေကိုအရေးယူမယ်လို့ American အစိုးရကသတိပေးခဲ့ပြီးတဲ့နောက်ရက်ပိုင်းအတွင်းမှာပဲအခုလိုစင်ကာပူနဲ့ဘင်္ဂလားဒေ့ရှ်ဘဏ်တွေကမြန်မာဘဏ်တွေနဲ့လုပ်ငန်းတွေရပ်လာတာပါ အမေရိကန်အစိုးရရဲ့ဖိအားပေးမှုကြောင့်ဖြစ်စေ၊စစ်ကောင်စီရဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင့်ဖြစ်စေ၊ဘင်္ဂလားဒေ့ရှ်ဟာလုံတဲ့နဲ့အေးအေးယူမှုတွေကိုလုပ်ခဲ့တာလို့နိုင်ငံရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေက VOA ကိုပြောပါတယ်။မြန်မာနိုင်ငံရေးပြဿနာဟာပြည်တွင်းပဋိပက္ခထက်ပိုတဲ့နိုင်ငံတကာအခင်းအကျင်းပုံစံဖြစ်လာတယ်ဆိုတာကိုဘင်္ဂလားဒေ့ရှ်ကလက်ခံလာပုံရာကြောင်းနဲ့ဒီလိုအိမ်နီးချင်းတွေနဲ့မြန်မာအရေးကိုအလေးထားတဲ့နိုင်ငံတိုင်းကိုကြိုးဆိုကြောင်း India for မြန်မာအဖွဲ့ကနိုင်ငံရေးလှိလာတုံးသက်သူ Slime ဒုခာက VOA ကိုပြောပါတယ်။
ခုလက်ရှိချိန်မှာ India for Myanmar နေနဲ့ဒီ India ဆိုရာကိုအင်းနေချင်းနိုင်ငံကောင်းပြည်ပြည်သားသားနဲ့ဒီမြန်မာဒီမိုကရေစီလှုပ်ရှားမှုကိုကူညီပံ့ပိုးဖို့တွန်းအားတွေမျိုးစုံပေးတယ်ကျွန်တော်တို့တောင်းဆိုချစ်တယ်အမျိုးမျိုးလှုပ်ဆောင်နေချစ်တွေ့ချင်းမှာကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံ India ကနေတောင်မှကျွန်တော်တို့ကိုလှည့်မကြည့်တလို့ဖြစ်နေတဲ့ချင်းမှာ Bangladesh ကိုကျွန်တော်တို့တောင်းဆိုမှုတွေတိတ်မလို့တော့ငယ်လေပီတူရီယက်စ်ခက်ခဲကြုံတွေ့နေမှုတွေအားလုံးကိုဒီတည်မြင်ပြီးတော့မှဒီလှုပ်ဆောင်ချက်တွေဟာကျွန်တော်တို့အနေနဲ့ဆိုတော့အမေရိကန်ရဲ့ဖိအားပေးမှုကိုအမေရိကန်ရဲ့တောင်းဆိုမှုကိုလိုက်လာတယ်ဆိုတာထက်ကျွန်တော်တို့ပြည်သူတွေအပေါ်မှာဆာနာပြီးတော့မှအင်းကြီးချင်းကောင်းပြီးတာတယ်လို့ပဲကျွန်တော်တို့ကပြောချင်ပါတယ်ခင်ဗျာ
။လက်ရှိမှာလဲဘင်္ဂလားဒေ့ရှ်ဟာမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံထားတဲ့အတွက်အခြားနိုင်ငံတွေထက်မြန်မာအပေါ်မှာဆာနာစိတ်ထားနိုင်တယ်လို့ညင်ညောင်းတဲ့သူကပြောပါတယ်။ပြီးခဲ့တဲ့2022-2023ဘဏ္ဍာနှစ်မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ရဲ့နှစ်နိုင်ငံကုန်သွယ်မှုပမာဏကအမေရိကန်ဒေါ်လာတန်180ဆွန်းဆွန်းပဲရှိပါတယ်။အဲ့ဒီနှစ်မှာတရုတ်နဲ့ကုန်သွယ်မှုကအမေရိကန်ဒေါ်လာ6ဘီလီယံရှိနေတာပါ။ထိုင်းနဲ့ကအမေရိကန်ဒေါ်လာ6ဘီလီယံနီးပါးရှိပါတယ်။ဒီလိုဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံကုန်သွယ်ရေးမှာအကျိုးစီးပွားကြီးကြီးမားမားရှိတယ်မရှိဘူးဆိုတာထက်ဘင်္ဂလားဒေ့ရှ်ခေါင်းဆောင်တွေရဲ့စစ်ကောင်စီကိုလက်မခံနိုင်ဘူးဆိုတာပြသလိုက်တာဖြစ်ကြောင်း Slime ဒုခာကပြောပါတယ
်။ဒီမြန်မာအရေးမှာဒီနိုင်ငံတခြားနိုင်ငံတကာတွေဒီပို့ပြမအာယုံစိုက်ပေးတယ်ဒီကူညီပံ့ပိုးပေးတယ်ဆိုရင်တော့ဒါမြန်မာနိုင်ငံမှာသူတို့ရဲ့ရင်းနှီးမြှုပ်နှံမှုများခြင်းမများခြင်းဆိုတာထဲသူတို့မြန်မာနိုင်ငံအရေးပုံမှာအလေးထားဖြစ်မြန်ဆုံးအဖြစ်ရှာနိုင်ရတဲ့အတွက်အလေးထားကူညီပံ့ပိုးမှုဒီကအင်မတန်မှအရေးကြီးပါတယ်ဒါကြောင့်မို့လို့အခုချိန်မှာဘင်္ဂလားဒေ့ရှ်ရဲ့လှုပ်ဆောင်ချက်တွေအားလုံးကဒီကျွန်တော်တို့ဒီတိုင်းပြည်အပြောင်းအလဲအတွက်လည်းအင်မတန်မှအထောက်အကူဖြစ်တယ်လို့ကျွန်တော်တို့ဒီမှတ်ယူနိုင်ပါတယ်
။ဘင်္ဂလားဒေ့ရှ်အစိုးရပိုင်းစွန်နာလီဘဏ်မှာမြန်မာဘဏ်ကအနှံထားတဲ့ငွေကအမေရိကန်ဒေါ်လာ100,000,000ရှိပြီးဒါတွေကိုထိမ့်သိမ်းထားလိုက်တာပါ။ဘင်္ဂလားဒေ့ရှ်ဗဟိုဘဏ်ရဲ့ရှေ့ဆက်ညွှန်ကြားချက်တွေအပေါ်မူတည်ပြီးမြန်မာဘဏ်နှစ်ခုကိုအဆင့်တိုးပြီးအရေးထက်ယူဖို့လည်းရှိနေကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေမှာရေးသားကြပါတယ်။လက်ရှိဘင်္ဂလားဒေ့ရှ်နဲ့ကုန်သွယ်ရေးမှာငွေအလွှဲအပြောင်းအသွက်မြမစီဝါရေးပံကိုအဓိကအားထားနေရတယ်လို့မောင်းတော်မျိုးကနေဆက်ကုံတဲ့သူဖြစ်တဲ့ဦးခင်မောင်က VOA ကိုပြောပါတယ
်။ကျွန်တော်ဖတ်မှကြတော့မြမစီဝါရေးပံနဲ့ဆက်တာ။ကျွန်တော်မောင်းတော်မှကြတော့လေ။နိုင်ငံတိုင်းကတော့မြမစီဝါရေးပံရှိတယ်။အခုကောင်းတော့ကျွန်တော်စစ်တွေဆက်ကကြတော့ဟိုတချို့ကွန်ပျူတာတွေကြတော့နိုင်ငံတိုင်းကခက်ခဲရှိတဲ့အတွက်ကြောင့်ဟိုကျင်းဝေးလိုက်စင်းနေပေါ့နော်။ဒါပေမဲ့ကျင်းဝေးလည်းကွန်ပျူတာတွေကအတန်နည်းနည်းရှိပါတယ်တချို့။ဟိုမောင်းတော်ကြတော့ဒေါ်လာနဲ့လေကုန်လုံးရပြီတော့အင်းတို့တွေ့လို့ထားပါတယ်တချို့ကုန်တွေကလည်းဆက်ပြီးတော့တောင်းနေတာတော့တွေ့ပါတယ်ဥပဒေနေပြီးတော့ဒါပေမဲ့ကုန်တွေကတော့နေပြီးတော့နေတာပေါ့ဘာလို့လဲဆိုတော့ကျွန်တော်တို့ဒီစစ်တွေကကုန်တွေကကြတော့ဒီမိုးတွင်းကလည်းရောက်လာပြီဆိုရင်ရာသီဥတုဆိုးဝါးမှုတန်တဲ့ခံရတဲ့အခါကျတော့ဟိုတင်ပေါ်မှုအနေပါတယ်ဟာဟိုအခုနေ့မှဆိုပြောဆိုတာပေါ့ဒီလိုဖက်ကလည်းဒီလိုနိုင်ဒီလိုဖက်ကလည်းနိုင်ငံဖက်ကလိုပဲနိုင်ငံခြားငွေသုံးစွေးမှုကိုဒီလိုနိုင်ငံမှာလည်းရှင်းရှင်းလုံးနေရတဲ့အပိုင်းရှိတာပေါ့လေဆိုတဲ့ခါကျတော့ဟိုဝီယူမှုတွေမှာတော်တော်လေးအားနည်းလာတာကိုတွေ့ရတယ်အဲ့ဒီစစ်တပ်လိုမျိုးကြတော့
ဒီနှစ်ပိုင်းကဆက်လို့မြန်မာနိုင်ငံကတင်သွင်းတဲ့ကွန်ပျူစီတွေကိုဘင်္ဂလားဒေ့ရှ်ဘက်ကအကြောင်းပြချက်မပေးဘဲကန့်တိုက်ခဲ့တာရှိတယ်လို့ဒီနှစ်ပိုင်းအတွင်းနှစ်နိုင်ငံကုန်သွယ်ရေးပမာဏတိတိတသာကျဆင်းသွားခဲ့ပါတယ်အခုနောက်ပိုင်းရေချိုငါးတချို့ပြန်လည်တင်သွင်းခွင့်ပြုလာတာရှိပေမဲ့လည်းပုံမှန်ကုန်သွယ်မှုအဆင့်ကိုတော့ပြန်မြောက်သေးတဲ့အကြောင်းနေဆက်ကုန်သွယ်ရေးတာဝန်ရှိသူတွေနဲ့ကုန်သွယ်တွေကပြောဆိုကြပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့မြန်မာစစ်အာဏာသိမ်းတပ်ပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုအင်းဒီချင်းနိုင်ငံတွေကပါလိုက်လံဆောင်ရွက်လာတဲ့အခြေအနေသုံးသပ်ချက်ကိုကိုရဲမောင်ကတင်ပြခဲ့တာပါ VOA အမေရိကန်ရဲ့အတန်ရဲ့စနေနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်မကြာခင်မှာထုတ်လွှင့်မယ့်အပတ်စဉ်ကဏ္ဍတွေမှာတော့အမျိုးသမီးကဏ္ဍသုတဆုံနဲ့အမေရိကန်တခွင်သိပ္ပံနဲ့နည်းပညာစတဲ့ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ
။မင်္ဂလာမနက်ခင်ပါခင်ဗျာ။မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VUE American အတန်ကစနေနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ပတ်စင်ကဏ္ဍတွေပဲလှည့်အောင်ပါ။ပထမဆုံးအမျိုးသမီးကဏ္ဍနဲ့စပါမယ်။မြန်မာနိုင်ငံရဲ့အာဏာရှင်စန့်ကျင်လှုပ်ရှားမှုတွေမှာအမျိုးသားအမျိုးသမီးလိင်စိတ်ခံယူမှုကွဲပြားသူတွေပါမကြံလူကြီးလူငယ်အရွယ်ဆုံးရဲ့အင်အားတွေကိုထိတိယောက်အသုံးပြုနိုင်မှပန်းနိုင်ငံအမြန်ဆုံးရောက်မယ်လို့အမျိုးသမီး PDF စစ်တီရဲဘော်တုတ္တကပြောပါတယ်။တခါဒီလှုပ်ရှားမှုတွေမှာအမျိုးသမီးတွေအများပြားပါဝင်ပေမဲ့ရှေ့တန်းဥဆောင်မှုနေရာမှာပါဝင်နိုင်မှုနည်းနေတာဟာကို့မှာရှိတဲ့စွမ်းအားတွေကိုအပြည့်အဝသုံးမချရရောက်တယ်လို့လေလာသုံးသပ်သူဒေါ်မီမီဝင်းဘတ်ကလည်းထောက်ပြပါတယ်။အမျိုးသားအမျိုးသမီးလောက်ကင်နိုင်စွာတွေကိုဘလို့အကောင်းဆုံးစူးစီးနိုင်ပါမလဲအမျိုးသမီး PDF ရဲဘော်တုတ်တက်နဲ့ American စစ်မှုတန်းဟောင်းလည်းဖြစ်တဲ့စစ်မှုရေးရာကျွမ်းကျင်သူပညာရှင်တူလည်းဖြစ်တဲ့ဒေါ်မီမီဝင်းဘတ်တို့နဲ့အတူ Mac Computer တွေကဒီတစ်ပတ်မှာဆွေးနွေးတင်ပြထားပါတယ်ခင
ပြမှုအပိုင်းကိုကြည့်မယ်ဆိုလို့ရှိရင်ဒါအမျိုးသမီးဒီလူကြီးရဲ့50 60ရာခိုင်နှုန်းရှိတယ်ဆိုလို့ရှိရင်ကိုစားဒီဥစားမှုခန်းကဏ္ဍမှာလည်းဒီ50 60ရာခိုင်နှုန်းရှိမနေတာကရောဘာကြောင့်လို့ထင်လဲရှင
်။အဓိကကတော့ကျမတို့အမျိုးသမီးတွေကမိခိုလိုတဲ့စိတ်ကြံရှိနေတုံးပဲလို့ကျမကတော့ထင်တယ်။ကိုကိုတိုင်းကမိခိုလိုတဲ့စိတ်ကိုမဖြတ်ထားတဲ့အတွက်ကြောင့်ရှေ့ကိုကိုတိုင်းထွက်မရက်မိဘူးလို့ပဲသုံးတတ်ပါတယ်။နောက်တစ်ခုကရှေ့မှာရှိနေတဲ့သူတွေရှိနေသေးတဲ့အတွက်ကြောင့်ငါတို့ကရှေ့ကိုထွက်ရစရာမလိုသေးဘူးဆိုတာမျိုးတွေတုံ့တက်မိတဲ့ကိုပေါ့နော်ကိုရောမျိုးသမီးတို့တရားလုံးရောကိုစားပြုပြီးတုံ့တက်လိုက်တဲ့အခါမျိုးမှာငါတို့ကနောက်ကပဲပံ့ပိုးပါတော့မယ်ဆိုတော့အနေထားကိုကိုတိုင်းရက်တီမိနေတယ်လို့ထင်ပါတယ်အဲ့ဒါကြောင့်ရှေ့ကိုမြားဘူးလို့ပဲထင်ပါတယ်ဟုတ်ကဲ့ပါ
ဆိုတော့မျိုးသမီးတွေကိုတိုင်းကိုကသူတို့ရဲ့သူတို့လုံနိုင်ပါမလားဆိုတဲ့ဟာကို short တွေ့တဲ့အနေထားမျိုးလို့နားလည်ပါတယ်။ဒါကလည်းအစဉ်အဆက်ဒီလူမှုအတိုင်းဝိုင်းအတွင်းမှာသူတို့ကြုံတွေ့လာရတဲ့သူတို့သိလာရတဲ့နားလည်တာတွေရဲ့လွှမ်းမိုးမှုလည်းအများကြီးရှိနိုင်တယ်လို့တော့ထင်ပါတယ်။ဟိုမလုံနိုင်ဘူးဆိုတာလုံနိုင်ပါတယ်ဆိုတာကိုရှေ့ကနေပြီးတော့မှလမ်းကြောင်းပြရင်တော့အပြောင်းလဲတွေကပုံမြင်လာရမယ်လို့တော့ကျွန်တော်တော့ထင်ပါတယ်။ဒေါ်မီမီဝင်းဘတ်ရောဘယ်လိုများတုံ့တက်မိလဲရှင
်ဟုတ်တယ်အဲ့ဒီဥစ္စာလေမြန်မာအမျိုးသမီးတွေမကပါဘူးဒီဥစ္စာကျမတို့ပြောတာ glass cage you know ကိုယ်ပိုင်ကိုအမျိုးသမီးတွေကလည်းကိုယ်ပိုင်ကိုကို glass ceiling ကကြတော့နော်ဟိုနေ့ကဗာလေအတိုင်းဝိုင်းကထားတဲ့ဥစ္စာနောက်ပြီးတော့ကိုယ်ပိုင်ကိုလည်း glass cage တဲ့ကိုပြန်ထည့်ပြီးတော့လုပ်တဲ့ဥစ္စာရှိတယ်ဘာလို့လဲဆိုတော့ခုနပြောသလိုပဲဒါထုံနှန်းစင်လာဒီစဉ်းစားတဲ့ဥစ္စာပေါ့နော်ဒီ mindset ကရှိနေသေးတယ်ဆိုတော့အဲဒီကြောင့်မလို့ဟိုဟိုကျမတို့ဆိုလို့ရှိရင်ဒီအမျိုးသမီးတွေခေါင်းဆောင်တွေဖြစ်အောင်အတွက်ကဘာလုပ်ပေးလဲဆိုတော့သူတို့နည်းနည်းလေး push လုပ်ပေးရတယ်နည်းနည်းလေး push လုပ်လိုက်လို့ရှိရင်သူတို့နားလဲအဲဒီဥစ္စာနဲ့ဗာလေသူတို့လည်းကျမတို့ပဲနည်းနည်းတွန်းပေးရတယ်နောက်တော့ဒီဟိုဗာလေသူတို့ဟိုကိုနိုင်ကိုလည်းဗာလေဒီ
ကိုကိုကိုယုံကြည်မှုကိုကိုယုံကြည်မှုရှိလာအောင်ပေါ့နော်ဒါသူတို့လုံနိုင်ပါတယ်ဆိုတော့မျို
းဟုတ်တယ်အမှန်မှသူတို့အများကြီးလုံနိုင်တယ်အာဟိုကျမခုနပြောသလိုပဲယောက်ျားလေးတိုင်းလဲဟိုနည်းဗာလဲစစ်မတိုက်တတ်ဘူးစစ်လည်းတိုက်ဖို့လည်းအချိန်နေသူတို့မှာမရှိဘူးအလားတူပဲမျိုးသမီးအလုံးလဲစစ်တိုက်ချင်မှမဟုတ်ဘူး right ဒါပေမဲ့တချို့တွေကစစ်တိုက်ရဲတယ်စစ်တိုက်နိုင်တယ်ဆိုတော့အမျိုးသမီးတွေလည်းအများကြီးရှိတယ်ဒါပေမဲ့ဒီစိတ်နဲ့ပေါ့နော်စိတ်နဲ့ပတ်သက်ပြီးတော့ဒီဥစ္စာ limitation တွေဖြစ်နေစိတ်သွားရကိုပါပေါ့နော်အဲဒီမှာမြန်မြန်ပြောရဆိုတော့အဲ့ဒီစိတ်သွားတဲ့ဥစ္စာကိုစိတ်ကိုနားလည်အောင်ဟိုအမျိုးသမီးတွေအတွက်လည်းဟိုကူညီပေးရမယ်နောက်ပြတ်ပါလေအတိုင်းဝိုင်းကိုလည်းဟိုဗါလေဟိုအကူအညီပေးရမယ်အဲ့လိုမျိုးလုပ်တော့မှအမျိုးသမီးတွေမှာရှိနေတဲ့ဒီ swine in နေနော်ဒီ talent တွေနော်အဲ့ဒါတွေအပြည့်ဝပို့ပြီးတော့သုံးနိုင်လာဒီတော်လိုင်းရေးတစ်ခုမှာပေါ့နော်အမျိုးသမီးတွေအားလုံးရဲ့စွမ်းရည်တွေစွမ်းအားတွေသူတို့မှာရှိတဲ့ knowledge တွေပေါ့ skill တွေအားလုံးအပြည့်စုံသုံးဖို့လိုအပ်လာ
ဆိုတော့ကျွန်တော်တို့ဒီဒီအခုလူဒီຫນွေဥတော်လိုင်းရေးပေါ့လေဒီလူတို့လှုပ်ရှားမှုအာနာရှင်စန့်ကျင်တဲ့လှုပ်ရှားမှုမှာဆိုလို့ရှိရင်အစပိုင်းကလေးကအမျိုးသမီးတွေကအများကြီးပါလာခဲ့လာကဏ္ဍအသီးသီးမှာဆိုတော့တခြားလုံးလည်းပြောလာခဲ့တယ်ပြည်သူလူထုအင်အားလို့ပြောတယ်ပြည်သူလူထုအင်အားလို့ပြောလို့ရှိရင်တော့တဝက်
တော့လူလူတွေဒါပြည်သူလူလူတွေအမျိုးသမီးတွေပဲဆိုတာတော့ကျွန်တော်တို့မေးလျော်ချလို့မရဘူးလို့ထင်ပါတယ်ဆိုတော့ဒီလူတွေပါအောင်တော့လေဟိုဆွဲတင်သွားရမှာပေါ့လေနော်ဆိုတော့အချိန်ကြီးအကြောင်းမျိုးကြောင့်ဆောဆောပြောတဲ့အစင်လာလေးလည်းရှိမှာပေါ့လေဆိုတော့နောက်ဆုံးပြန်ကောက်ရရင်တော့ဆောဆောပြောသလိုပေါ့ဒါတယောက်နဲ့တယောက်ချားမှာတော့လုံနိုင်တဲ့စွမ်းရည်အေးကြီးကျွမ်းကျင်မှုအပိုင်းတွေလုပ်ငန်းအပိုင်းတွေမတူကြပါဘူးဆိုတော့အမျိုးသားအမျိုးသမီးမှလည်းမတူကြဘူးဆိုတော့အမျိုးသားတွေရဲ့အာသာချက်အမျိုးသမီးတွေရဲ့အာသာချက်ဒါတွေကိုအတူတူစုစည်းပြီးတော့မှချစ်ကိုအင်အားတစ်ခုဖြစ်အောင်ပေါ့နော်ဘလို့ဆက်ပြီးတော့ရွေ့နိုင်မယ်လို့သုံးသပ်မိပါတယ်ဒေါ်မီဝင်းဘက်အရင်ဆုံးသုံးသပ်ပေးပါရှင့်
အခုအချိန်မှာပေါ့နော်အမျိုးသမီးတွေပြန်ပြီးတော့စဉ်းစားကြည့်ကျွန်မအမျိုးသမီးတွေက secret weapon လို့ပြောလို့ရတယ်အမျိုးသမီးတွေက secret weapon အာသူတို့စီမှာရှိနေတဲ့အာဟိုဗါလဲ talent တွေ creativity right သူတို့ကြောင့်သူတို့ပါလာလို့လဲဒီ silent strike တွေဒီလိုနဲ့အမျိုးသမီးအလံထောင်တာထမိန်နဲ့အလံထောင်တာတွေအမျိုးနီးမျိုးစုံတွေထွက်လာတယ်ယောက်ျားတွေပဲလုပ်မယ်ဆိုလို့ရှိရင်ဒီ diversity အမရှိဘူးdiversity of view အမျိုးသမီးတွေဝင်လာလေလေဒီ diversity ဆိုတဲ့လေအနီးမျိုးစုံနီးမျိုးစုံဘလို့ဒီတော်လှန်ရေးကို support လုပ်ရမယ်လဲဆိုတဲ့ဥစ္စာထွက်လာဆိုတော့အခုအကုန်နဲ့အခုချိန်မှာတော့ tactical level မှာအမျိုးသမီးတွေခုနဆီမှာသူတပြောတာပြအများကြီးရှိတယ် operational level strategic level မှာကျတော့ဒီခေါင်းဆောင်မှုပိုင်းမှာအမျိုးသမီးတွေနည်းနေသည်အဲ့နဲနေတကနဲနေတဲ့ဥစ္စာကဦးနေဟိုတော်လှန်ရေးအတွက်ပေါ့နော်လိုချင်လိုအပ်တဲ့အင်အားတွေဟိုစပွဲမှာကြံနေသေးတယ်အဲ့ဒီဥစ္စာပြန်ကောက်ပြီးတော့တေချာသုံးအတုံးချနိုင်မယ်ဆိုလို့ရှိရင်ဒီတော်လှန်ရေးကပို့ပြီးတော့အာရှေ့သွားဖို့အောင်မြင်ဖို့ကပို့ပြီးတော့မြန်လာလိမ့်မယ်ပို့ပြီးတော့ကောင်းလာလိမ့်မယ်လို့ကျမတို့ပြောလို့ရတယ်
ကျေဘောတူတာအနေနဲ့ရောဘလို့ထင်ပါမလဲရှင်လက်ရှိအနေထားကနေပို့ပြီးတော့ပေါ့နော်ပို့ပြီးတော့ကိုရီမန်းချက်ကိုပို့ပြီးတော့မြန်မြန်ရောက်ဖို့အတွက်ဘလို့အပြောင်းလဲတွေလုပ်ဖို့လိုအပ်မလဲဒီအာသာချက်တွေကိုဘလို့ဆွဲထုတ်ကြမလဲ
အဲကျမတို့အမျိုးသမီးတွေအနေနဲ့ကအရင်ဆုံးရှေ့ကိုလမ်းတက်နိုင်ဖို့ကကိုကိုတိုင်းဒီတွေးခေါ်တော်လှန်ရေးကိုရင်ဆပြီးတော့လုပ်ရမယ်လို့ကျမတို့ထင်တယ်တွေးခေါ်တော်လှန်ရေးရင်ဆလုပ်မယ်တွေးခေါ်တော်လှန်ရေးဆလုပ်ပြီးလို့ရှိရင်ကိုကိုကိုထပ်ပြီးတုံးတက်မယ်ငါဟာဘယ်အနေထားကနေဘယ်ကဏ္ဍကနေပါဝင်ရင်ပို့ပြီးတော့မြန်မြန်ဆန်ဆန်နဲ့တွန်းအားတစ်ခုအဖြစ်ဖြစ်သွားမလဲဆိုတာကိုကိုကိုအရင်သုံးသပ်ဖို့လိုတယ်။အဲ့လိုသုံးသပ်ပြီးတဲ့အခါမှာကိုယ့်ရဲ့ဒီရှိနေတဲ့စွမ်းရည်ကိုထုတ်ပြီးအသုံးချနိုင်ဖို့အတွက်ကိုအဲကိုကိုတိုင်းကလည်းဒီစွမ်းရည်ကိုထုတ်ပြဖို့လိုမယ်။အဲ့ဒီလိုပဲစွမ်းရည်ကိုလက်ခံပေးမဲ့အတိုင်းဝိုင်းကိုကိုကိုတိုင်းဖန်တီးဖို့လိုစွမ်းရည်ကိုလက်ခံပေးတဲ့အတိုင်းဝိုင်းကိုကိုယ်တိုင်ဖန်တီးဖို့လိုတယ်ဆိုတာကတော့ဆရာပြောတဲ့ glass ceiling ကိုဖောက်ရမယ်ဆိုတဲ့အနေအထားမျိုးပါ။ကျွန်တော်တို့က case ထဲကနေရတော့ထွက်ပြီးသွားပြီ။ထွက်ပြီးသွားပြီဆိုရင် ceiling ကိုကိုယ်တိုင်ဖောက်မယ်။ဖောက်မှာပဲကျွန်တော်တို့ရှေ့ကိုတက်လို့ရမယ်ပေါ့နော်။အဲ့တော့လက်နဲ့ကင်တိုက်မှကျွန်တော်တို့တော်လိုက်ရေးမဟုတ်ဘူး။ဟုတ်ပြီ။အဲ့ဒီလက်နဲ့ကင်ပြီးတိုက်ဖို့အတွက်နောက်ကနေပြီးတော့လှုပ်ဆောင်ပေးပြီးချမှတ်ပေးတဲ့ဖော်ဆောင်ကိုတိုက်ပွဲကိုဖော်ဆောင်ဖို့အတွက်စီမံမယ်ပေါ့ဒီ operation address ကိုစီမံမယ်အဲ့ဒီနေရာမှာနေမယ်ဆိုလဲသူဟာရတယ်ပြောချင်တာကသူကဘယ်လိုအနေထားမျိုးဘယ်လိုအချိန်မျိုးဘယ်လိုကာလမျိုးမှာဘယ်လိုတိုက်ပွဲကိုပေါ်ဆောင်လို့ရတယ်ဆိုတာကိုသူကိုယ်တိုင်ကဒါကိုချမှတ်နိုင်ပြီဆိုတာနဲ့သူကိုယ်တိုင်ဟာ ceiling ကိုဖောက်လိုက်တဲ့သူဖြစ်သွားမယ်လို့ကျမတို့ထင်တယ်အဲ့တော့အတ္တိဟာတွေကိုလုံနိုင်ဖို့အတွက်သူကိုယ်တိုင်ကဒါတွေကိုသူ့ရဲ့အရေးချင်းကိုတည်ပြီးတော့သူ့ရဲ့ level ကို level up လုပ်ဖို့လုပ်မယ်လို့ကျမတို့ထင်တယ်။အရင်ဆုံးသူများစီကနေတောင်းဆိုမယ်စာကိုကိုကို level up လုပ်ပေးဖို့ပဲကျမတို့တိုက်တွန်းချင်ပါဟုတ်ကဲ့ပါ
။တခါလေကြတော့လဲရှိတာကအမျိုးသမီးတွေဟိုအဲ့ဒီလိုဖြစ်လာဖို့အတွက်ကပံ့ပိုးမှုတစုံတရာနဲ့လိုအပ်တာတွေရှိတယ်။ဥမာလူမှုအတိုင်းဝိုင်းအတွက်မှာဆော့ပြောလို့ငငယ်ကလေးက main class ဆိုရင်တင်တိမ်မှုမှုလေးနေရမယ်ဟိုဘလူလေးနေရမယ်ဆိုတော့သူရဲ့တက်မှတ်ထားတဲ့ပုံစံကရှိနေတော့သူတို့ကဒီပုံစံထဲမှာမိဘကလည်းဒါပဲစုံပါတယ်ဆရာသမားကလည်းဒါပဲဆိုတော့ပတ်ဝန်းကျင်ကလည်းဒါပဲပြောတဲ့အခါမှာသူတို့ကဒီပုံစံနဲ့ကြီးပြင်းလာတော့ဒီလိုချိန်ကျတော့စစပြေဖို့တူတာပြောလို့ဆိုအချင်းမခံရမှကြောက်ပြီပေါ့ဟုတ်တယ်မလားသူတို့ကဒီတိုင်းပဲသူတို့ကကြီးပြင်းလာခဲ့ရတဲ့ခါကျတော့လေဆိုတော့အဲ့ဒီဟာကိုလေလူမှုအတိုင်းဝိုင်းနေနဲ့ဒါကြီးကိုဟိုဖြည်းဖြည်းချင်းဖယ်ရှားသွားဖို့လိုအပ်မယ်လို့လည်းထင်ပါတယ်မျိုးသမီးတို့ကိုယ်တိုင်ဖောက်ထွက်ဖို့လိုတယ်မှန်တယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းပတ်ဝန်းကျင်ရဲ့ပံ့ပိုးမှုပေါ့နော်ဆိုတော့ဒီကတော့အားလုံးရဲ့အားသာချက်တွေကိုစုစည်းမယ်ဆိုလို့ရှိရင်ဒီရည်မှန်းချက်တွေရှေ့ဦးပြင်းပြရောက်မယ်ပေါ့
အဲကျမတို့ဒီတော်လန်ရေးကပို့ပြီးအားကောင်းလာစေဖို့ဆိုလို့ရှိရင်အဲကျမတို့အရွယ်အသက်အရွယ်ပေါင်းစုံနောက်တခါလူဒန်ဆာပေါင်းစုံ
တို့ရှိရအနေနဲ့စကားတွေနားထောင်ဖို့လိုမယ်တို့ပါဝင်ဖို့လည်းလိုနောက်အမျိုးသားတွေမှာလည်းအမျိုးသားတွေတွေးတဲ့ခေါ်တတ်တဲ့လမ်းကြောင်းတွေရှိတယ်အမျိုးသမီးတွေတွေးမိခေါ်နေကြလမ်းကြောင်းတွေရှိတယ်အဲ့ဒီလိုပဲအမျိုးသားလည်းအမျိုးသားအမျိုးသမီးမှမဟုတ်ဘူးကျမတို့ LGBTQ တွေပေါ့နော်အဲတို့တွေဆိုလို့ရှိရင်လည်းအများကြီးလှပတဲ့အတွေးခေါ်တွေရှိတယ်ဆိုတော့ကျမတို့ဒီလိုအင်အားစုတွေပေါ့နော်အမျိုးမျိုးသောအင်အားစုတွေအကုန်လုံးကပေါင်းဆက်ပါဝင်လာမယ်ဆိုလို့ရှိရင်ပိုပြီးစတော်လန်ရေးရရှိကိုမြန်မြန်သွားနိုင်မယ်လို့ထင်တယ်။ဒါပေမဲ့ပေါင်းဆက်ပါဝင်လာတာကိုလည်းကျမတို့ကလေးစားတန်ဖိုးထားပြီးတော့သူ့နေရာနဲ့သူနေရာပေးပြီးတော့မှဟိုဘယ်လိုကြမယ်နော်လက်တွဲပေါ်ဆောင်နိုင်မှုလို့ရလို့ကျမတို့ထင်ပါတယ်။ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါ။အခုလိုပါဝင်ရှင်းနေပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင်။
မကင်ဖြူထွေးစူးစီးတပြခဲ့တဲ့အမျိုးသမီးကဏ္ဍပါခုတခါတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာအိမ်ဝယ်ဖို့အတွက်ငွေချေးငှားတာမှာအတုံးနှုံးသက်သာအောင်ဘာတွေဆောင်ရွက်တင်လဲဘလို့အတုံးနှုံးတွေကချေးငှားသူတွေအတွက်ပိုးပြီးအကျိုးရှိစေမလဲဆိုတာနဲ့ကိုတက်နိုင်တဲ့ဈေးနဲ့ကန့်ညီတဲ့အိမ်မျိုးကိုသူများအကူအညီမယူဘဲကိုယ့်ပလာဝယ်ယူဖို့ကိုဒုတိယပိုင်းအစီအစဉ်မှာအိမ်ချမ်းမြေအကျိုးဆောင်မတ်တင်လေးသွယ်ကအကြံပြုထားပါတယ်သူတဆုံလင်းအမေရိကန်တွင်ကိုအောင်တင်ဆက်ထားတဲ့ဆက်သွယ်မေးမြန်းတချက်ကိုဆက်လက်ကြည့်ရှုပြပါခင်ဗျာ
Now location ပေါ်လဲမူတည်တယ်ပေါ့နော်အခုအဓိကတော့အိမ်ကလူတွေပထမဆုံးဝင် primary resident အနေနဲ့ဝင်မှာကိုနေဖို့ဖြစ်တဲ့အတွက်အလုံးနဲ့ဒီကျမတို့ရဲ့စီမံစည်းကမ်းအရဆိုရင်အလုံးနဲ့ဝယ်မဲ့အိမ်ရဲ့အကွာအဝေးကအများဆုံး2 hours driving မှာရှိရမှာပေါ့နော်ပထမအိမ်ဝင်တဲ့အချိန်မှာဘာဖြစ်လို့လဲဆိုတော့အဲ့ဒီဒီ primary resident နဲ့ investment property interest rate လည်းကွာတယ်အဲ့တော့ကိုက occupy လုပ်မယ်ဆိုတာကို proof ပြနိုင်ရမှာပေါ့နော်အဲ့တော့အဲ့လိုမျိုးဝယ်ရပါတယ်အဲ့တော့ကိုအလုပ်ရှိတဲ့နေရာနားမှာအိမ်ဝယ်တာတော့အကောင်းဆုံးပေါ့နော်ခုနတကယ်လို့ investment လုပ်ဖို့ဆိုရင်တော့ out of state ကိုလမ်းဝယ်လို့ရတယ်သို့တော့ investment လေးခုနပြောလို့ interest rate များတယ်အဲ့တော့နောက်တစ်ခုကဒီလူငှားများများရနိုင်တဲ့နေရာမျိုးမှာကိုကဝယ်တဲ့ပေါ့နော်အဲ့လိုမျိုးလေးပါဟုတ
်ဘဏ်ကနေပြဿနာကြီးမယ်ဆိုလို့ရှိရင်ပေါ့လေဆိုတော့ဝင်ဥမာဝင်ငွေ6000ရှိတဲ့သူဆိုလို့ရှိရင်နောက်ဒီ credit score ကောင်းမယ်ဆိုလို့ရှိရင်ဘဏ်ကဥမာဒီအတိုးနှုန်းကိုဘယ်လောက်ထိတတ်မှတ်ပေးပါလဲနောက် credit score လည်းမကောင်းနောက်ဝင်ငွေလည်းသိပ်မများတဲ့သူမျိုးကြရင်ရောဒီအတိုးနှုန်းယူရဲဟာနဲ့ပတ်သက်ပြီးတော့ပေါ့လေနည်းနည်းလောက်ရှင်းပြပါလား
ဟုတ်ကဲ့ဟုတ်ကဲ့ကောအဲ့တော့အတိုးနှုန်းကဘယ်ပုံမှာမူတည်လဲဆိုတော့ခုနပြောတဲ့ credit score ရဲ့ဟုတ်လား debt to income ratio ပေါ့နော်သူတို့ရဲ့ income နဲ့တင်နေတဲ့အကျွေးတွေနဲ့ဘယ်လောက် percentage ရှိလဲအဲ့ဒါရဲ့နောက်တစ်ခါ down payment percentage လဲกว่าပါအဲ့သုံးခုမှာမူတည်တယ်ပေါ့နော်ဆိုပါစို့လူတစ်ယောက်လူနှစ်ယောက်အတူတူပဲ credit score လဲ940ဟုတ်လား income လဲ6000ရှိတဲ့ client နှစ်ယောက်လုံးကတစ်ယောက်က 20% down payment ချမယ်ဆိုရင်သူ့ရဲ့ interest rate ကတက်တာမယ်တစ်ယောက်က 5% ပဲချ slightly မြင့်မယ်ပေါ့နော်အဲ့တော့ interest rate ကတော့လောလောဆယ်အစိုးရတော့တက်နေတယ်သို့တော့ကျမတို့ဒီ wholesale rate တွေမှာတော့ conventional ခုန qualified mortgage ပေါ့နော်အဲ့လိုမျိုးလာစားနဲ့ယူတဲ့ loan တွေဆိုရင်ကျမတို့ရှိမှာ 6% 6.5 အဲ့ချားမှာပဲရှိပါတယ်အဲ့လောက်ပဲရှိတယ်ဒါပေမဲ့ bank တွေမှာတော့ 7 to 7.5 ပေါ့နော်အဲ့လောက်ဖြစ်နေပါပြီအဲ့တော့ခုန credit ဥပမာဆိုပါစို့ credit score 620တမားနဲ့ကျမတို့900တမားနဲ့ဆိုရင်တော့ပေးတဲ့ down payment တူမယ် DTI တူမယ်ဆိုရင် slightly ပေါ့နော် maybe quarter point ဆိုတော့ 0.25 သို့မဟုတ် 0.125 အဲ့လောက်กว่าနိုင်ပါတယ်အနည်းဆုံ
းဘန်နေကနေပြီးတော့ပတ်စံချီးမယ်ဆိုလို့ရှိရင်ရောဥပမာဒီအတိုးနှုန်းကိုအသေးသတ်မှတ်ထားတဲ့ဟာရှိပါတယ်နောက်တစ်ခုကအတိုးနှုန်းကိုပေါ့လေဒီနိုင်ငံကသတ်မှတ်ထားတဲ့အတိုးနှုန်းကဒါအပြောင်းလဲရှိတဲ့အခါကျတော့ဒီအတိုးနှုန်းအပြောင်းလဲပေါ်မှာမူတည်ပြီးတော့လိုက်ပြီးတော့ဟိုပြောင်းပြီးတော့ပေးရတဲ့ဒီချင်းငွေနဲ့ဘယ်လိုကွာခြားမှုရှိပါလဲဘယ်ဟာ
ဟုတ်ကဲ့
ကို့အတွက်အားသာချက်ရှိပါလဲ
ဟုတ်အဲ့ဒါကကျွန်တော်တို့ခေါ်တာ fixed rate နဲ့ arm ပေါ့နော် adjusted ARM so adjusted rate mortgage ပေါ့နော်အဲ့တော့ adjustable rate နဲ့ fixed rate နဲ့မှာဘာကွာလဲဆိုတော့ market အခြေအနေပေါ်မူတည်ပြီးတော့เนาะအခုအချိန်မှာဆိုတော့ကျွန်မက fixed rate ကိုပဲထုတ်ပေးပါတယ်အားပေးပါတယ်ဘာဖြစ်လို့လဲဆိုတော့ rate ကအမြဲတမ်းတက်နိုင်တဲ့အတွက်ဒါပေမဲ့ကျွန်မကိုတိုင်းအတွေ့အကြုံပေါ့เนาะ2019ခုနှစ်ကကျွန်မအိမ်ဝယ်တုန်းကတော့ကျွန်မအဲ့ adjustable rate ကို7 years fixed နဲ့ယူထားတယ်ပေါ့เนาะအဲ့တော့ကျွန်မအခု9နှစ်ပြည့်တဲ့အချိန်မှာကျွန်မ refinance ပြန်လုပ်ရမယ်အဲ့တော့အဲ့အချိန်ကတော့ adjustable rate ကတော်တော်တော်လေးတက်တာလေအတွက်ကျမကလာစင်ပြီးမဲ့တက်တာလေဆိုပြီးယူလိုက်တာသို့တော့အခုကျမလုပ်ရမယ့်အလုပ်က9နှစ်ပြည့်ပြန်ပြီး refinance ပြန်လုပ်ရမယ်အဲ့တော့ adjustable rate ကိုကျမတိတ်တော့အားမပေး ဖြစ်ပါဘူးဟို fix rate ကကိုယ့်ရဲ့ monthly payment ကလည်းပုံမှန်ဖြစ်နေတယ်ဘာမှပူစရာမလိုတော့ဘူးဒီလနဲ့ထောင်ဆိုနောက်လာလည်းနဲ့ထောင်ပဲ130လောက်နဲ့ထောင်ပဲအဲ့ထက်မှမှကိုက principal ကိုပို့ပေးသွားရင်မြန်မြန်ကြည့်သွားမယ်ပေါ့နော်အဲ့တော့ဟုတ်အဲ့ fix rate ကတော့ပို့ပြီးတော့အားသာပါတယ်ဒီ market အခြေအနေမှာပေါ့နော်အခုအခြေအနေမှာဟုတ်ကဲ့
ဒီနေရာမှာကျွန်တော်တခုမေးချင်တာတချို့ကတော့လေကိုဝင်ငွေကောင်းတဲ့အတွက်အိမ်ဝယ်ဖို့အတွက်ဒီတက်နိုင်တယ်တချို့ဒီအိမ်ဝယ်ဖို့မတက်နိုင်တဲ့သူတွေကိုလည်းပဲဒါအစိုးရအထူးစီစဉ်နေအနေနဲ့ဒီငွေချေးပေးတဲ့ဟာမျိုးရှိတယ်လို့လည်းသိရပါတယ်ဆိုတော့အဲ့ဒါတွေပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပေးအောင
်ဟုတ်ကဲ့အဲ့ဒါအခု down payment assistant လို့ခေါ်တာပေါ့နော် down payment assistant တွေက program မျိုးစုံရှိတယ်ပေါ့နော်ဟို lender ပေါ်လဲမူတည်တယ်ဒါပေမဲ့ဒီ conventional လုံးကျွန်တော်ရူးလုံးဆိုလို့ရှိရင်တော့down payment assistant ရလဲကိုယ့်ဘက်က closing cost ကတော့လူသေးတယ်ပေါ့နော်ဒါပေမဲ့ဟိုမဖွင့်ဖြိုးသေးတဲ့ဒီတတွေမှာထုတ်ချီးတဲ့ loan program တွေလည်းရှိတယ်အဲ့ဒါတွေကတော့သူတို့က down payment မချပဲနဲ့ချီးလို့ရတယ်ပေါ့နော်နောက်တစ်ခါ down payment assistant မှာလည်းနှစ်မျိုးရှိတယ်ပြန်ပေးရတဲ့ဟာနဲ့ one time တစ်ခါတည်းအလကားရတယ်ပေါ့နော်အဲ့တော့ကျွန်မရှိလာတဲ့လူတွေဒါ income ပေါ်လဲမူတယ်သူက low income လဲ medium income ရဲ့ percentage ဒီ trend မှာလဲဝင်ရမယ်ပေါ့နော်အဲ့တော့အဲ့တော့ down payment assistant ဆိုတဲ့နေရာမှာအဲ့ဒီပတ်စံရတဲ့လူကဝင်ဝင်လဲနေရမယ်ဒါပေမဲ့သူ့အိမ်နဲ့သူဝယ်ချင်တဲ့အိမ်ကဈေးသိမ့်များနေပြန်လဲခုန DTI မှာသွားပြီးတော့အဆင်မပြေတာမျိုးဖြစ်တတ်တယ်ဆိုတော့ဟိုအခြေအနေပေါ်မူတည်တယ်ပေါ့နော
်နောက်တစ်ခုကဒီပထမဦးဆုံးအိမ်ဆဝယ်တဲ့သူဆိုလို့ရှိရင်ရောအစိုးရဘယ်လိုပုံစံမျိုးအကူအညီပေးရလဲ
သူက state alike အဲ့ program လေးတွေရှိတယ်ဘယ် state မှာဝယ်လဲဟာအဲ့ program အစိုးရဒီမှာဆိုရင်ကျွန်တော်တို့ Illinois မှာဆိုရင် Illinois အစိုးရ government ပေးရ6000ရှိတယ်ပေါ့နော်အဲတော်တော်အဲ့6000ပေးတော့ 1% ပြန် charge လုပ်တယ်ဆိုတော့အဲ့လိုမျိုးလေးတွေရှိတယ်ပေါ့နော်အဲ့လို down payment assistant ကိုယူလိုက်တဲ့အတွက် underwriting ကသူတို့ရဲ့ underwriting နဲ့တွားတယ် underwriting ဆိုတာဘယ်လိုပြောမလဲဆိုတော့ကျွန်တော်တို့ဒီ CC တာပေါ့နော်ဟို loan ကိုကျွန်တော်တို့ originator က originate လုပ်ပြီးတော့တင်လိုက်တဲ့အချိန်မှာအရာအလုံးကိုပြန်ပြီးတော့ CC တဲ့ဒီစစ်ဆေးရေးအဖွဲ့ပေါ့နော် underwriting အဖွဲ့ကဘူးတည်တယ်အဲ့တော့အဲ့ဒီမှာသူတို့အစိုးရရဲ့ underwriting နေဆိုနည်းနည်းလေးတော့မတူဘူးပေါ့နော်ကျွန်တော်တို့ဒီပုံမှန်လုပ်နေကြတယ်အဲ့လိုကြီးတော့ရှိတယ်ဟုတ်ဒါပဲမှမဟုတ်ဒီတချို့ North Carolina မှာဆို1000ခွဲအထိ government ပေးတဲ့လုံရှိတယ
်ဟုတ်ကဲ့အာဆိုတော့မဲတင်လေးတွေရဟိုအိမ်ချမ်းမီအကျိုးဆောင်လည်းဖြစ်တယ်နောက်တစ်ခုကဒါဟိုအိမ်ဝယ်မယ်ဆိုလို့ရှိရင်ငွေထုတ်ချီးပေးတဲ့ဟိုအကျိုးဆောင်လည်းဖြစ်တယ်ဆိုတဲ့အခါကျတော့ဟိုအိမ်ဝယ်ဖို့ဒီ process တစ်ခုလုံးနဲ့ပတ်သက်ပြီးတော့ပေါ့လေဘာများအကြံပေးချင်ပါလဲ
ဟုတ်ကဲ့ကျွန်မအကြံပေးချင်တာပေါ့နော်အင်ွယ်ဖို့စိတ်ကူးထားရင်ငွေပါဟာလား credit တွေလည်းခဏခဏအတစ်တည်းမဖွင့်နဲ့အကျွေးတွေတင်အောင်လဲကားတွေပါတွေလည်းအများကြီးတွေမဝင်နဲ့ပေါ့နော်အဲ့လိုမျိုးနေပါနောက်တစ်ခုကကိုနိုင်တဲ့ဝင်ကိုပဲထမ်းပါပေါ့နော်အဲ့ဒါလေးကပို့ပြီးတော့အရေးကြီးပါတယ်ဒီနေ့ကျွန်မတွေ့နေရတဲ့ client တွေတဲမှာပေါ့နော်အဲတိန်လုံးမှာတယောက်ပဲ16ချက်နဲ့အိမ်ဟိုဝင်ဝင်ရှိတယ်တိုင်း16ချက်သူတို့3သိန်းခွဲတန်းဟိုလုံးချင်းအိမ်ကိုဝယ်ချင်တယ်ပေါ့နော်အဲ့လိုအချိန်မှာဘာဖြစ်လဲဆိုတော့သူတို့အနေနဲ့အာကိုဆိုင်နာရှာရတယ်ပေါ့နော်ကိုဆိုင်နာဆိုတာကဝင်ပြီးတာဝန်ယူပေးရတာအဲ့တော့အဲ့လိုမျိုးပေါ့ငါ့ကိုထွက်ပေးခြင်းပတ်စံပေးဆိုပြီးတောင်းတဲ့ကိုဆိုင်နာမျိုးလဲတွေ့ဘူးတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ကိုဆိုင်နာlender တော်တော်များများကကိုဆိုင်နာတိုက်တဲ့ပုံမှာရှိရမယ်လို့ပြောတယ်ဆိုတော့ခုနကလုံးက mortgage ကကျွန်တော်တို့ဒီ responsibility ပေါ့နော်ခုနကကိုပေးရမယ်တောင်းနောက်တစ်ခါတိုက်တဲ့ဆိုတာပိုင်ဆိုင်မှုပေါ့နော်အဲ့တော့ပိုင်ဆိုင်မှုမှာဒီကိုဆိုင်နာပါသွားတဲ့အတွက်သူဒီအိမ်ပိုင်တယ်အဲ့တော့ဒီချိန်ချိန်မှာဘာဖြစ်လာမလဲဆိုတော့ဟာကိုလူရင်းဖို့ဘာမှမဆိုဖြစ်လာနိုင်တယ်ပေါ့နော်နောက်တစ်ခါဒီအိမ်ဝယ်ပြီးတော့ကိုလာစဉ်ဝင်ငွေကမှန်မှန်မပေးနိုင်6လဆိုအိမ်သိမ်းပါတယ်ဖိုကလိုရှာလုပ်ပါတယ်ကိုတုန်းကကိုဗစ်မတိုင်ခင်က3လပေါ့နော်3လဆိုဖိုကလိုရှာ process ဆက်တယ်အခုတော့6လဆိုဖိုကလိုရှာ process ဆက်တယ်အဲ့တော့မကောင်းပါဘူးအဲ့လိုမျိုးဖိုကလိုရှာ process ဆက်ခံတဲ့လူက credit ပြတ်တယ်အဲ့လူယုံကြည်မှုမရတော့ပေါ့နော်နောက်တစ်ခါကျွန်တော်တို့လူမျိုးဆိုရင်9နှစ်တည်တည် license ယူလို့မရတော့ဘာ license မှမရနိုင်တော့အဲ့တော့ဟိုကျွန်မမနိုင်ဝင်နေမထမ်းဘူးပေါ့နော်
ကိုအောင်ရဲ့သုတဆုံလင်အမေရိကန်တစ်ခွင်စီစဉ်ဖြစ်ပါတယ်ညခုတခါတော့သိပ်ပန်တဲ့နီးပညာကဏ္ဍပဲအလှည့်ပေးကြပါတယ်ဆောက်လုပ်ရေးကဏ္ဍမှာဘေးအန္တရာယ်ကင်းစေမဲ့ဒီဇိုင်းအတွက်စံသတ်မှတ်ချက်တွေဥပဒေနီးဥပဒေပြဋ္ဌာန်းမှုလည်းမရှိသေးတဲ့မြန်မာနိုင်ငံမှာအဆောင်တွေပြိုကျတဲ့အနေနဲ့ကျုံးနေရတာကိုပြီးခဲ့တဲ့တစ်ပတ်ကအပိုင်းတစ်မှာတင်ပြခဲ့ပြီးပါပြီခုတစ်ပတ်မှာတော့စောက်ထားတဲ့အဆောင်တွေပြိုဖျက်တာအပါအဝင်မြမဆောက်လုပ်ရေးလုပ်ငန်းခွင်အန္တရာယ်ကင်းအောင်ဘာတွေလုတ်တင်နေဆိုတာကိုစင်ကာပူအလုတ်သမားဝန်ကြီးဌာနကဘေးအန္တရာယ်ကင်းရေးဆိုင်ရာအရာရှိအင်ဂျင်နီယာဦးအေးငင်းကိုဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ
်။ဆက်မြန်မာနိုင်ငံမှာအဆောက်အုံတွေဆောက်ပြီးမကြခင်မှာပဲပြိုကျတဲ့နေရာတွေအများကြီးတွေ့နေရပါလိမ့်ရှင့်။ဆိုတော့ဒီ
set design for safety ဆိုတာပေါ့နော်ဟိုအတက်အန်ဒီယကင်းအောင်ပေါ့နော်အန်ဒီယကင်းအောင်အတွက်လောက်ရတဲ့ design ပေါ့နော်ဒီ design ဟာဆိုလို့ရှိရင်တော်တော်အရေးကြီးတယ်ဆိုတော့အဲ့ design for safety နဲ့ပတ်သက်ပြီးတော့ဟိုနည်းနည်းပြောပြပေးပါဆရာဘာအချက်တွေအရေးကြီးပါလဲဆရာ
ဒါကမော safety မှာဘိုင်းနှစ်ဘိုင်းပါ safety ရယ် design ရယ်နားကဒီဇိုင်းလုပ်တယ်ဆိုကြရောအနေကအောင်လို့ဒီဇိုင်းလုပ်တာပစ္စည်းအနည်းဆုံးသုံးပြီးတော့အနေအကင်းဆုံးပြအောင်ဘယ်လိုလုပ်မလဲသူ့ concept ကဘယ်လိုအနေတွေဖြစ်နိုင်တယ်လဲဆိုတာကိုကျွတ်တက်သတ်ဆပြီးတော့ဖြစ်နိုင်သောအနေတွေကိုအကုန်လုံးရှောက်ွေးဖော်ထုတ်မယ်နောက်ပြီးတော့အဲ့ဒီအနေတွေဖြောက်ပြစ်ပြမယ်အဲ့ဒီအနေတွေတကယ်လို့ဖြောက်ပြစ်လို့မရဘူးဆိုလို့ရှိရင်တော့အနည်းဆုံးပြအောင်လို့ short ချောင်းတယ်ဒါသူ့ရဲ့ design for safety ရဲ့ conceptအဆောင်ဆုပ်တဲ့အခါမှာဆောင်းနေလို့မှလည်းအနေကင်းရမယ်အဆောင်ဆုပ်ပြီးသွားတဲ့အခါမှာအဲ့ဒီအဆောင်မှာနေတဲ့သူတွေအတွက်လည်းအနေကင်းရမယ်နောက်ပြီးတော့အဲ့ဒီအဆောင်ကိုပြပြမုံမှန်ထင်းသိမ်းမှုတွေလုပ်တဲ့အခါမှာလည်းအနေကင်းရမယ်နောက်ပြီးတော့အဲ့ဒီအဆောင်ကိုလူမနေတော့လို့ဖြုတ်ဖြတ်လိုက်တဲ့အခါမှာလည်းအနေကင်းရမယ်ဆိုတော့အစဉ်၄စဉ်အစဉ်တိုင်းအစဉ်တိုင်းမှာအနေကင်းမှုအတွက်ကိုစဉ်းစားပြီးဒီဇိုင်းလုပ်ရတယ်ဒီဇိုင်းလုပ်ရဲဆိုတာစာရေးဆုပ်တဲ့အခါကျတော့ဒီဇိုင်းလုပ်တော့မဟုတ်ဘူးသောက်တော့အဆောက်ကိုမဆောက်ခင်ကလေးကကြိုးပြီးတော့စဉ်းစားပြီးတော့ဒီဇိုင်းလုပ်ရတာဘယ်လိုဆောက်မလဲဘယ်လိုဖြတ်မလဲဘယ်လိုပြည့်ပြည့်မောင်းမှန်ထင်းထင်းပြည့်လုပ်မလဲအဲဒါကဒီဇိုင်းမော် safety ရဲ့အဓိက concept လေးခုပါဟုတ်ကဲ့
မဆောက်လို့ခင်ရောဆောက်လို့နေစေရောဒီဆောက်ပြီးတဲ့အခါမှာအခုနောက်ဆုံးဖြိုးဖြစ်တဲ့အခါအထိပါဆရာအန်ဒီကင်းအောင်ဆိုတော့လေအဲ့အရိယာလေးလည်းပြောပြပေးပါဆရာ
ဟုတ်အဆောက်နေဖြိုးတဲ့အခါမှာလည်းအမတန်အရေးကြီးတယ်ဥပမာအဖြစ်ရောင်မြို့လေကောင်မတိတ်မကြသေးခင်ကမိသားယုံချုပ်ဆောက်တဲ့ခါမှာလက်ဖြူတဲ့ခါမှာမိသားယုံချုပ်ကကိုလိုနီခက်ကဆောက်အောင်ဆိုတဲ့ခါကျတော့အမိုးတွေကို asbestos နဲ့မိုးထား asbestos တွေအဲ့အမိုးတွေကိုရှင်းမှုလို့ရှိရင်ကင်ဆာဖြစ်တယ်ဒါဆိုရင်အဲ့ဆောက်အောင်ဘလို့ဖြစ် asbestos အမိုးဘလို့ဖြစ်မလဲနော်အဲ့လိုမှတွေဘယ်ကလိုမှတွေလဲအဲ့လိုမှတွေဒီအဲ့ဒီအမုံတွေရှင်းမှုလို့ရှိရင်ကင်ဆာဖြစ်နိုင်တဲ့အကြောင်းသူတို့ဘလို့အကောက်အွေးတွေပြီးတယ်လေအဲ့ဆောက်နေမှာဒီမုံနေရှိရင်ငါတို့မှဒီလိုယောဂရမယ်ဆိုတာအဲ့လိုမှကြီးတယ်လားနောက်ပြီးတော့အဲ့ဒီအဆောက်အုံနဲ့မှလုံတဲ့အလုံမှတွေမဟုတ်သေးဘူးအဲ့ဒီနောက်မှာမြေထားမျိုးဆိုတာမြုပ်လိုက်ကောင်းပါအဲ့ဒီအဆောက်အုံကြီးကိုဖြူလိုက်တဲ့အခါမှာအဲ့ဒီအမုံတွေလေးတွေကိုတွင့်ပြောလမ်းသွားလမ်းလာတယ်ဖြစ်မသွားဘူးလားအဲ့ဆိုအဲ့ဒီလမ်းသွားလမ်းလာတွေဟာအမုံတွေကိုရှင်းပြီးပြောကင်ဆာဖြစ်တယ်ဆိုရင်ဘယ်လိုမှတောင်းရှိအဲ့လိုကင်ဆာပြမအောင်တိပါ့မလားဒါမှမဟုတ်အရေးကြီးပါနောက်ပြီးတော့ပြပင်ထင်းထင်းလို့တာအလားတူပဲပြပင်ထင်းထင်းလို့တာမှလည်းပဲအခုရောင်မှာအဲကွန်းနေတက်တယ်အဲကွန်းတက်တော့အဲကွန်းတက်စရာနေရာမရှိဘူးနေရာမရှိတဲ့အခါကျတော့ stick bracket ကလေးနဲ့အဲကွန်းကိုဘယ်မှအပြင်းမှာတက်တယ်ဒါဆိုအဲ့အဲကွန်းကိုဘလို gas ဖြစ်မယ်ဘလို့ပြပင်ထင်းထင်းမှုလုပ်တယ်ဘာစီမံချစ်ဒီတိုင်းအဲ့ bracket ပေါ်မှာထိုင်ထားတဲ့အဲကွန်းကိုတက်ပြီးတော့လုတ်တယ်ပြုတ်ပြောက်တော့သေးတယ်အဲ့ဒါလည်းခဏလေးဘလို့မှအရေးကြီးလို့တာမရှိဘူးဆိုတော့အတော်လေးစိတ်မကောင်းကြတာချက်ပဲဘလို့မတော်ဆောင်မှုတွေနေတိုင်းဖြစ်နေရတာနဲ့အဲ့ဒီအောင်အေးကြီးလုတ်ပြတဲ့သူတွေဘူးမှမဖြစ်ဘူးအခုဒီလည်းဒီတိုင်းပဲဖြစ်နေကြတယ်ဒီတိုင်းပဲလုံနေကြတယ်ရှိသေးတယ်ဆိုတော့ဒါလူကြီးတွေနဲ့အေးကြီးထက်ပြီးစဉ်းစားမယ်အချက်တွေဖြစ်တယ်လို့ပြောခြင်းပါဟုတ်ကဲ့
ဆရာမနိုင်ရမှာအခုလို့ပေါ့နော်ဒီဆောက်လို့ရလုပ်ငန်းခွင်ရောဒီဆောက်လို့ပြီးရောဒီအဆောက်အဦတွေမှာအန်ဒီယာတွေဖြစ်နေတာနဲ့ပတ်သက်ပြီးတော့ဘာတွေလုပ်တယ်မှာလဲဆရာ
ပရောဆုံးအချက်ကတော့ဥပဒေစီမံစကန်နေရထုံးလုံးတွေစံနှုန်းတွေရှိဖို့အရေးကြီးပါတယ်အခုဘဝမှာဘာဥပဒေမှမရှိဘူးလို့ဆိုအောင်လူငန်းဝင်အန်ဒီယကင်းနဲ့ကြမ်းမိုင်ဥပဒေတောင်းမှာဘဝမှာလွတ်တော်မှာအတိမဖြစ်သေးဘူးဆိုတော့အဲ့ဒီဥပဒေမရှိဘဲနဲ့ဒီအလုပ်ရှင်တွေကွန်ထရက်တာတွေကိုဘလို့ထိမ့်မလဲသူတို့ကတော့သူတို့ရဲ့အတိနဲ့ပဲခုလုပ်နေကြတာပေါ့ဒါနဲ့ဥပဒေမရှိဘဲနဲ့ဘလို့မှခရုစက်လုပ်မှာမဟုတ်အပေါ်မှာတော့အရေးကြီးတာကဥပဒေနေဥပဒေရှိဖို့အရေးကြီးပါ။ဒါပေမဲ့ဥပဒေနေဥပဒေဆိုတာကဘာလုပ်ပါဘာမလုပ်ပါနဲ့ပဲပြောထား။ဒါပြင်ဘယ်လိုလုပ်မလဲဆိုတာကိုတကယ်အကောင့်ထဲဖော်ဖို့ကြတော့ဥပဒေနေဥပဒေနဲ့လည်းမလုံလောက်ပါဘူး။သူ့မှာ core practice နဲ့ standard တွေရှိဖို့။ core practice ကအဲ့ဒီဥပဒေတွေကိုအကောင့်ထဲဖော်ဖို့အတွက် engineer ဆိုင်ရာသတင်းအချက်အလက်တွေကိုပြည်စုံပံ့ပိုးပေးတယ်။နောက်တော့ standard အလားတူပါပဲ။ standard တွေရှိဖို့လည်းဥပမာအဖြစ်ညံဆောက်တဲ့နေရာမှာဘလူးစတန်ဒတ်တွေရှိရမလဲ။ဘောင်းဝါဆောက်တဲ့ခေါင်းကဘလူးစတန်ဒတ်တွေရှိရအောင်စကြည့်။အဲ့ဒီစတန်ဒတ်တွေမရှိဘဲနဲ့ဥမာဆွေးရပါစို့။ညံတစ်ခုပြိုးပြီ။
ရန်ကုန်ပြည်သူလို့ရှိရင်အဲ့ဒီအင်ဂျင်နီယာကိုအရေးယူတယ်။ဒါဆိုအဲ့ဒီအင်ဂျင်နီယာငါဘယ်စတန်ဒတ်ကိုလိုက်ရမလဲ။ဘယ်စတန်ရငါအဲ့ဒီအမြန်ကိုဇန်းစဲအဲ့ဒီဘောကိုဇန်းစဲရမလဲ။ဘယ်လိုလုပ်။ဘာပြောလဲရှိ။ဘာပြောလဲစကားမရှိ။တော့အဲ့ဒီအင်ဂျင်နီယာကိုအရေးယူပါပြီတဲ့။ဘယ်ဥပဒေနဲ့အရေးယူတာလဲ။ဘယ်ဥပဒေမှမရှိဘဲနဲ့သူ့မှာအရေးယူခံတယ်။ဒါလိုမတ
ောင်းတဲ့ဖို့ဖို့တက်ကို standard တွေစံနှုန်းတွေရှိဖို့လိုတယ်နောက်ပြီးတော့ core practice လောက်ထုတ်လို့မျိုးရှိဖို့အဲ့ဒါလည်းမဟုတ်သေးဘူးအဲ့ဒီအလုပ်သမားတွေအဲ့ဒီညံစင်တာတို့ဖောင်းစင်တာတို့စားကြအဲ့အလုပ်တွေကိုလုပ်နိုင်ဖို့ကြာကြာတော့သင်တန်းပေးထားဖို့သင်တန်းမပေးဘဲနဲ့အလုပ်သမားတွေကသူတို့ကသူတို့ဖြစ်ကြောင်းစမ်းစင်လို့လဲတော့မှပြိုတော့မှအလုပ်သမားတွေကိုသွားပြီးတော့အပြစ်တင်တယ်ဒီ supervisor တို့အရေးကြီးတယ်ဆိုတော့ဒါလည်းမတရားဘူး
ဆရာဘယ်လိုသင်တန်းမျိုးပေးရမှာပါလဲဆရာ
။ဘာတို့အလုပ်လုပ်တဲ့အောင်လို့သင်ရှားကြားနာသင်တန်းပေးဖို့လိုပါတယ်။အဲ့ဒီသင်တန်းမှာဘာတွေသင်ပေးရမလဲ။အဲ့ဒီသင်တန်းရဲ့သင်ယူညွှန်းတဲ့နေရာဘာတွေရှိရမလဲ။ဘာစနစ်ရရေးဆွဲထည့်ပြီးထားဖို့လိုသလိုအဲ့ဒီသင်တန်းမှာသင်မဲ့သင်တန်းဆရာတွေကိုလည်းပဲသင်ရှားသင်တတ်အောင်လို့လေ့ကျင့်ပေးထားဖို့လိုပါတယ်။သင်တန်းဆရာတွေကသူတို့ကသူတို့အသိဉာဏ်လေးနဲ့ဖြစ်ကြဆန်းစာလေးဖတ်ပြီးတော့သင်ပေးတာလည်းဖြစ်တယ်။သင်တန်းဆရာတွေကဘလို့ရှင်းနေဘလို့ရေးရှင်းနေရှိရမလဲ။လူငန်းငွေတွေ့ကြုံဘာတွေရှိရမလဲ။တဏ္ဍာရဖြစ်ဖို့အတွက်တဏ္ဍာရဖြစ်ဖို့အတွက်တဏ္ဍာရတွေကိုထပ်ပြီးတော့တဏ္ဍာပြရစောက်ဘူးလို့သိမလဲ။နောက်ပြီးတော့တဏ္ဍာတွေကိုဘယ်လို assess လုပ်မလဲစသဖြင့်။အများတော့လူလာတဲ့တော့အများကြီးပါ။ကျွန်တော်တို့စီမှာတော့ဘာကူးမှမရှိသေးဘူး။ဆိုတော့တော်တော်လေးကိုလုပ်ပြီးယူအောင်ဖြစ်ပါ
။ Engineer ဦးအင်းကြီးရဲ့ပြောကြားခြင်းတွေပဲ။ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်။
တော်ခင်မျိုးသက်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာကဏ္ဍဖြစ်ပါရမြား VOA မြန်မာပိုင်းကထုတ်လွှင့်တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာမှာလည်းအခုထုတ်လွှင့်နေခြင်းနဲ့တပြိုင်တည်းမှာနားထောင်နိုင်သလိုနောက်ပြန်ပြီးတော့လည်းအချိန်မရွေးဝင်ရောက်ဖတ်ရှုကြည့်ရှုနိုင်ပါတယ် website လိမ့်စာကတော့ bamis.voanews.com ဖြစ်ပါတယ်အခုကြန့်ရှိနေသေးတဲ့အချိန်တွင်မှာတော့တော်ခင်မျိုးသက်ကပဲသတင်းအချင်းချုပ်ကိုပြောပြပေးပါဦးမြား
American သမ္မတ Joe Biden ဂျပန်ဝန်ကြီးချုပ် Fumio Kishida နဲ့တောင်ကိုရီးယားသမ္မတ Yoon Suk-yeol တို့ဟာ American နိုင်ငံ Maryland ပြည်နယ်က Camp David သမ္မတပန်းဖြေဆရာမှာပထမဆုံးချိန်ဖြစ်တဲ့တမိုင်းဝင်တွေ့ဆုံပြီးတော့လုံခြုံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်နိုင်ခဲ့တယ်လို့သမ္မတ Biden ကဆွေးနွေးပွဲအပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်တောင်နိုင်ငံကြားအရေးပေါ်ဆက်သွယ်လမ်းကြောင်းထားပြီးတော့အငြင်းချင်းချောက်မှုဆိုင်ရာတုံ့ပြန်ဆောင်ရွက်ရေးတွေကိုဆွေးနွေးမယ်လို့လည်းပြောပါတယ်ဒီကမ်ဒေးဗစ်မှာအမေရိကန်တောင်ကိုရီးယားနဲ့ဂျပန်ခေါင်းဆောင်တွေရဲ့ထိပ်သီးစည်းဝေးပွဲလုပ်ပြီးတော့တုံနိုင်ငံစစ်ဖက်ဆိုင်ရာဆက်ဆံရေးခိုင်မာဖို့ကြိုးပမ်းနေချိန်မှာပဲတရုတ်နိုင်ငံကလည်းအာရှပစိဖိတ်ဒေသငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်ဩဂုတ်လ16ရက်နေ့မှာတိုက်တွန်းပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကအာရှပစိဖိတ်ဒေသတွင်တည်ထက်အဝိုင်းဝန်းတွေပေါင်းစည်းဖို့ကြိုးပမ်းချက်တွေကိုရှုံချခဲ့ပါတယ်ယူကရိန်းကို F-16 ဂျက်တိုက်လေယာဉ်တွေပေးဖို့အတွက်မဟာမိတ်နိုင်ငံတွေဖြစ်တဲ့ဒိန်းမတ်နဲ့ Netherlands နိုင်ငံတွေကိုအမေရိကန်ကအခွင့်ပြုပေးလိုက်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးရာထူးကနေဖေရှားခံခဲ့ရပေမဲ့လန်ဒန်မြန်မာတမကြီးနေမှာပဲဆက်ပြီးနေထိုင်နေတဲ့ဗြိတိန်ဆရာမြန်မာတမကြီးဟောင်းဦးကျော်စွာမင်းကိုရဲကပိုင်းနဲ့ကျူးလွန်မှုနဲ့စုံစမ်းစစ်ဆေးနေတယ်လို့သူရှိနေက Reuters သတင်းဌာနကပြောပါတယ
်ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမွန်ဖြစ်ပါတယ်အတမ်းပိုင်းရုပ်တမ်းပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ Zubey Atlas Yep တို့ဖြစ်ပါတယ်ဒီကနေ့နဲ့အစီအစဉ်တွေကို Radio ပြင် VOA Website YouTube Facebook စာမျက်နှာတွေကနေကြည့်ရှုနားဆင်ကြတဲ့ပရိသတ်အားလုံးကျေးဇူးတင်ပါတယ် VOA American အတန်ကထုတ်လွှင့်တဲ့စီးရီးနဲ့ပတ်သက်လို့ဝေဖန်အကြံပြုကြဖို့ဖိတ်ခေါ်ပါတယ်အခုတော့စနေနေ့ခင်းအစီအစဉ်တွေကိုဒီမှာပဲရက်ခွင့်ပြုပါခင်ဗျာတော်တာရှင်တွေနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကညီညာရေးပါခင်ဗျာ
This program has come to you from the Voice of America, Washington. Welcome to the Voice of America.